Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ပါရှင်2023ခုနှစ်နိုဝင်ဘာလ24ရက်တောက်ကြနေမနက်ခင် VOA Radio စီစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေစတင်ထုတ်လင်းနေပါပြီရှင်မြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ3249နဲ့လိုင်းလံမီတာ190ကနေဖမ်းယူနိုင်ပါတယ်စမခင်ပြူထွေးပါဒီမနက်စီစဉ်တွေကိုတင်ဆက်ပေးသွားပါမယ်ရှင်
Israel and Hamas အကြားညာကြီးအပြစ်ကတ်ရစဲရေးဒီကနေ့တောက်ကြနေမှာစတင်မှုရှိတဲ့အကြောင်းဂျာဝင်စစ်ဆက်ပေးနေတဲ့ကာတာနိုင်ငံကဂျာတာပရင်းနေကကြေညာပါတယ်ကိုကန့်ဒေတာမြောက်ပိုင်းနဲ့အလယ်ပိုင်းကစစ်ကောင်စီရဲ့အမာခံတပ်စခန်းနှစ်ခုကိုဂျာတာပရင်းနေကသိမ်းယူလိုက်တဲ့အကြောင်းကိုကန့် MNDAA သတင်းကွန်ရက်ကထုတ်ပြန်ပါတယ်ရိုဟင်ဂျာဒုက္ခသည်တွေအင်ဒိုနီးရှားနိုင်ငံကိုရေချောင်းကနေတဆင့်အစုလိုက်ဇက်တိုက်ထွက်ခွာနေတာနဲ့ပတ်သက်လို့ဒေတာတွင်းမှာအရေးပေါ်တုံ့ပြန်နိုင်ရေးကြိုးပမ်းဖို့ကုလသမဂ္ဂအထူးကိုယ်စားလှယ်ဂျွန်အန်ဒရူးစ်ကတောင်းဆိုပါတယ
်ဒီလိုနောက်ဆုံးရသတင်းတွေအပြင်စကိုင်းတိုင်းဟုံးမလင်းမြို့မှာစစ်တပ်နဲ့ကာကွယ်ရေးတပ်တွေကြားတိုက်ပွဲပြင်းထန်နေတဲ့အခြေအနေနောက်ကြားကာလအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့လွေဦးဖွံ့ဖြိုးရေးဘဏ်နဲ့ပတ်သက်တဲ့ဆက်သွယ်မေးမြန်းချက် UK မှာကျင်းပတဲ့မြန်မာသမိုင်းဆိုင်ရာပြပွဲအကြောင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်။အသက်ဆင်ကဏ္ဍတွေဖြစ်တဲ့ဦးအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်၊ကျန်းမာရေးနဲ့တိုင်းရင်းသတင်းလောအစီအစဉ်တွေလည်းနောက်ပိုင်းမှာတင်ဆက်ပေးပါမယ်။အခုတော့နောက်ဆုံးရသတင်းတွေကိုကိုရင်းချမ်းအေးကပြပြပါမယ်ရှင
်။ Israel နဲ့ Hamas ကြားယာယီအပြစ်ခတ်ရစဲရေးကိုဒီနေ့တောက်ကြနေဒေသစံတော်ချိန်နနက်9နာရီမှာစတင်မှုရှိပါတယ်။အရသာတစားခံတွေကိုတော့ Hamas ဘက်ကအဲ့ဒီနောက်ပိုင်းမှာပြန်လွှတ်ပေးမယ်လို့ကြောင်ဝင်စစ်ဆက်ပေးနေတဲ့ကာတာကပြောပါတယ်အစောပိုင်းကကြာတာပရင်းနေမှာအပြစ်ခਿੱတရက်ဖို့မျော်လင့်ခဲ့ကြပြီမဲ့နှောင့်နှေးခဲ့တာပါဒီတော့တွင်အစ္စရေးဘက်ကဂါဇာကပြင်ပတ်300လောက်ကိုတိုက်ခိုက်မှုတွေလုပ်ခဲ့ကြောင်းအစ္စရေးစစ်တပ်ကသတင်းထုတ်ပြန်ပါတယ်အစ္စရေးတစားကပြန်လွင်ရင်းနဲ့ဂါဇာကမ်းရောင်ဒေသကိုလူသားချင်းစာနာတဲ့အကူအညီတွေပို့ပေးနိုင်ရေး၄ရက်အပြစ်ခတ်ရက်ဖို့သဘောတူထားတာပါတစားကန်90ကိုဟာမတ်စ်ကပြန်လွှတ်ပေးမှာဖြစ်ပြီးအပြန်အလှန်သဘောအနေနဲ့ပါလက်စတိုင်းအကျဉ်းသား150ကိုလွှတ်ပေးမဲ့အစီအစဉ်တိုင်းလုပ်မှာဖြစ်ပေမဲ့ဂျာတာဘရင်းနေ့ကတော့မဖြစ်ခဲ့ဘူးလို့အစ္စရေးဘက်ကပြောပါတယ်။သဘောတူထားတဲ့အတိုင်းနှစ်ဖက်လုံးကအသက်18နှစ်အောက်နဲ့အများစုအမျိုးသမီးတွေကိုလွှတ်ပေးရေးစ조사နေတယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။အောက်တိုဘာ9ရက်နေ့ကအစ္စရေးမြို့တွေထဲဟာမတ်စ်အဖွဲ့ကဝင်ရောက်တိုက်ခိုက်ခဲ့ပြီးနောက်တစားကန်240လောက်ကိုဖမ်းဆီးသွားတာဖြစ်ပါတယ်။အမေရိကန်နဲ့ကနေဒါကြားက Niagara Falls ရေကွန်အနီးက Rainbow နယ်စပ်တားကိုဗုဒ္ဓဟူးနေ့ကကားတစ်စီးဝင်တိုက်ပြီးကားပေါ်ပါလာတဲ့နှစ်ဦးသေဆုံးမှုအပြီးမှာနယူးယောက်ပြည်နယ်ထဲကနှစ်နိုင်ငံနယ်စပ်တား၄ခုကိုချက်ချင်းပိတ်လိုက်ပါတယ်။နှစ်နိုင်ငံလုံးမှာလည်းအမြင့်ဆုံးသတိပေးချက်တွေထုတ်ပြန်ခဲ့ရပါတယ်။ကားတစ်စီးကတားကိုဝင်တိုက်ပြီးမီးလောင်ပောက်ကွဲမှုဖြစ်ခဲ့တာဟာအကြမ်းဖက်တိုက်ခိုက်မှုလားဆိုတဲ့တန်တရားဖြစ်เสียရှိခဲ့ပေမဲ့စုံစမ်းစစ်ဆေးမှုတွေနိုင်ရအတန်းကြာလှုပ်ဆောင်ပြီးတဲ့နောက်မှာတော့အကြမ်းဖက်တိုက်ခိုက်မှုကြောင့်ဆိုတဲ့တန်ရဖြစ်เสียရမတွေ့ရကြောင်းနယူးယောက်ပြည်နယ်အုပ်ချုပ်ရေးမှူးကပြောပါတယ်လက်ရှိသိရတဲ့အချက်အလက်တွေအရဒီရင်တိုက်မှုဟာအကြမ်းဖက်လုပ်ရဖြစ်တယ်ဆိုတာကိုမတွေ့ရကြောင်းဒါပေမဲ့အချက်အလက်တွေဟာအချိန်မီပြောင်းလဲသွားနိုင်တယ်လို့ပြောပါတယ်ဒါဟာရင်မတော်တဆမှုတသက်သာဖြစ်ကြောင်း Niagara Falls မြို့တော်ဝင်ကလည်းကနေဒါတန်လွင့်ဌာနကိုပြောထားပါတယ်ဒီဖြစ်စဉ်ကြောင့်အမေရိကန်သမ္မတဂျိုးဘိုင်ဒန်ကိုအကြောင်းကြားခဲ့ပြီးကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒိုကလည်း Niagara Falls ဖြစ်ရဟာစိုးရိမ်စရာကောင်းတဲ့အခြေအနေဖြစ်ကြောင်းကနေဒါလွှတ်တော်ကိုပြောထားပါတယ်တရုတ်နိုင်ငံကကလင်းငယ်တွေကြားအသက်ရှူလမ်းကြောင်းဆိုင်ရာဖျားနာမှုတွေတိုးဖြစ်လာတာနဲ့အဆုတ်ရောင်နမိုနီးယားရောဂါအဆုတ်လိုက်ဖြစ်နေတဲ့ဆိုတဲ့သတင်းတွေနဲ့ပတ်သက်လို့အသေးစိတ်ကိုရှင်းပြဖို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကတရုတ်ကိုတရားဝင်တောင်းဆိုလိုက်ပါတယ်တရုတ်နိုင်ငံမြောက်ပိုင်းကကလင်းငယ်တွေကြားနမိုနီးယားအဆုတ်ရောင်ယောဂါလိုအမည်ယောဂါအမည်မဖော်နိုင်တဲ့ယောဂါတွေအစုလိုက်ပြောလိုက်ဖြစ်နေတယ်လို့သတင်းမီဒီယာတွေနဲ့ ProMed ဆိုတဲ့ကမ္ဘာတဝန်းယောဂါဖြစ်ပွားမှုစောင့်ကြည့်နေတဲ့စနစ်ကလွန်ပါ21ရက်နေ့တုန်းကထုတ်ပြန်ခဲ့တာပါဒီလိုယောဂါဖြစ်နေတာဟာတရုတ်အာဏာပိုင်တွေအစိုးပိုင်းကထုတ်ပြန်ထားတဲ့တက်ရှူလမ်းကြောင်းဆိုင်ရာယောဂါတွေနဲ့ဆက်ဆက်နေလားဆိုတာသိမရှင်းလင်းဘူးလို့ကမ္ဘာ့ချမရေးအဖွဲ့ကပြောပါတယ်တရုတ်နိုင်ငံမှာနိုဝင်ဘာ23ရက်နေ့ကလုတ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာတော့တက်ရှူလမ်းကြောင်းပြဿနာနဲ့ဖျားနာသူတွေတိုးလာနေတယ်လို့တရုတ်ကျန်းမာရေးတာဝန်ရှိသူတွေကပြောထားပါတယ်။ COVID ကာယရောဂါကန့်သတ်ချက်တွေဖယ်ရှားခဲ့တာနဲ့တုတ်ကွေးလိုကလေးသူငယ်ကြားဖြစ်တဲ့ RSV အသက်ရှူလမ်းကြောင်းဆိုင်ရာယောဂါနဲ့အဆုတ်ရောင်ယောဂါတွေ COVID ယောဂါတွေကြောင့်ဖြစ်တာလို့တရုတ်ဘက်ကပြောပါတယ်။နိုင်ငံတကာကျန်းမာရေးစီမင်းစည်းကမ်းတွေအရတော့ကလေးငယ်တွေကြားအဆုတ်လိုက်ပြောလိုက်ဖြစ်နေတယ်ဆိုတဲ့ယောဂါတွေနဲ့ပတ်သက်လို့စည်းကမ်းအချက်လက်သုံးသပ်ချက်တွေနဲ့ တခွဲကန်းရလတ်တွေကို WHO ကမ္ဘာ့ကျန်းမာရေးအဖွဲ့အစည်းကိုတရုတ်အစိုးရကတောင်းဆိုထားတာဖြစ်ပါတယ်
VOA American တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်ထိလိုင်းဒိုမီတာ32 kHz 9335နဲ့9383ညလိုင်းဒိုမီတာ49 kHz 6153ညပထမနိုင်ဝက်မှာလိုင်းလမ်းမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်ကတောက်ကြနေမနေ့ခင်းသတင်းတွေကိုဆက်လက်တင်ဆက်ပေးနေပါတယ်ဗျာရှမ်းမြောက်ကညီနောင်၃ဖွဲ့ရဲ့စစ်စင်ရေး2028မြောက်နေ့နိုဝင်ဘာ23ရက်မှာ MNDA ကိုကန့်တက်ကကိုကန့်ဒေသမြောက်ပိုင်းနဲ့အလဲပိုင်းကစစ်ကောင်စီတပ်ရဲ့အမဂန်တက်စကန်တစ်ခုကိုသိမ်းယူနိုင်ခဲ့တယ်လို့ကိုကန့်ရဲ့သတင်းကွန်ရက်ကထုတ်ပြန်ပါတယ်။ရှီရှန်ခိုင်နယ်ကစစ်ကောင်စီတပ်သားတအူးကလည်းလက်နက်ချဘက်ပြောင်းလာတယ်လို့ဆိုပါတယ်။စစ်ကောင်စီဘက်ကသတင်းထုတ်ပြန်ချက်မှာတော့သူတို့ခေါ် MNDA TNLA အဖွဲ့ PDF အမေရိကန်ပူးပေါင်းအကြမ်းဖက်သမားတွေကမြန်မာတရုတ်နှစ်နိုင်ငံကုန်သွယ်ဂိတ်တစ်ခုဖြစ်တဲ့ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့ကကျင်းစန်းကျော်ကုန်သွယ်စခန်းအတွင်းက7 Watchan Company တွင်းကုန်ကားဝင်အတွင်းကိုအဝေးထိန်း drone တွေနဲ့ drone ဘုံးချတိုက်ခိုက်ခဲ့ပြီးတိုက်ပွဲတွေအတွင်းပိတ်မိနေတဲ့ရပ်သားကုန်တရင်258စီးတဲကအစီး120လောက်မီးလောင်ပျက်စီးသွားတယ်လို့ထုတ်ပြန်ပါတယ်။ဒါစီးရင်နဲ့မဆိုင်တဲ့နေရာမဟုတ်တဲ့နေရာတွေကိုတိုက်ခိုက်နေတာလို့လည်းစွပ်စွဲထားပါတယ်။နိုဝင်ဘာ17ရက်နေ့ကစတင်ပြီးတကြောပြန်စစ်ပွဲတွေဖြစ်နေတဲ့ရခိုင်ပြည်နယ်မှာတော့နိုဝင်ဘာ22ရက်နေ့ထိဆယ်ရတာစစ်စင်ရေးအတွင်းမှာရခိုင်တပ်တော် AA ကစစ်ကောင်စီစခန်း၄ခုကိုသိမ်းနိုင်ခဲ့ပြီးစစ်ကောင်စီဘက်ကစွန့်ခွာခဲ့တဲ့စခန်းပေါင်းကလည်း40ကျော်ရှိနေတယ်လို့ရခိုင်တပ်တော် AA ဘက်ကထုတ်ပြန်ထားပါတယ်။ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးရုံး UN OCHA ရဲ့နိုဝင်ဘာ23ရက်နေ့ထုတ်ပြန်ချက်မှာတော့ပေါတော်မြို့နယ်ကလက်နက်ကိုင်တပ်ဖွဲ့တွေအတွင်းမှာလူပေါင်း2000ကျော်ကိုနိုဝင်ဘာလလယ်ကစပြီးဘေးကင်းရာကိုရွှေ့ပြောင်းပေးခဲ့ရတယ်ဆိုပါတယ်။လက်တလော့မှာလူပေါင်း3,300ကျော်နေပါအိုးအိမ်မဲ့ဖြစ်နေပြီးတနိုင်ငံလုံးအတိုင်းအတန်နဲ့ဆိုရင်လူပေါင်း2,000ကျော်နေရက်ဆွတ်ခွာနေရတာပါတိုက်ပွဲတွေဖြစ်နေတဲ့မြို့တွေနေမှာအဓိကသေယူပို့ဆောင်ရေးလမ်းကြောင်းတွေကလည်းပြတ်တောက်နေပြီးလာရှိုးနဲ့လွိုက်ကော်ပြင်ကလေးမြို့ကလေစိတ်တွေကိုလည်းဖိတ်ထားတယ်လို့ UN OCHA ကပြောပါတယ်နိုင်ငံတော်ဝန်တိုက်ပွဲတွေမှာစစ်ကောင်စီဘက်ကလေကြောင်းတိုက်ခိုက်မှုတွေလှုပ်ဆောင်နေချိန်မှာပဲထိုင်းပြည်လေတပ်ဦးစီးချုပ်ဟာစစ်ကောင်စီရဲ့လေတပ်ဦးစီးချုပ်ရဲ့ဖိတ်ကြားချက်အရနိုဝင်ဘာ22ရက်နေ့ကနေပြည်တော်ကိုရောက်နေတယ်လို့စစ်ကောင်စီဘက်ကနိုဝင်ဘာ23မှာသတင်းထုတ်ပြန်လာပါတယ်။စစ်တပ်ဟာ2022ခုနှစ်အနာသိမ့်ပြီးနောက်ပိုင်းစတင်တဲ့လက်နက်ကိုင်အင်အားစုတွေကိုလေကြောင်းကနေအဓိကတိုက်ခိုက်လေရှိတာပါ။ပြီးခဲ့တဲ့အပတ်ကတည်းကချင်းပြည်နယ်ကလေကြောင်းတိုက်ခိုက်မှုအတွင်းကလေး၈ယောက်အပါဝင်အနည်းဆုံးအရသား17ယောက်သေဆုံးခဲ့ဖြစ်စဉ်ဖြစ်ပွားခဲ့ပါတယ်။ဒီလိုအခြေအနေမှာထိုင်းလေတပ်အကြီးအကဲကနေပြည်တော်ကိုအလဲပိုက်ရောက်ပြီးအနာသိမ့်စစ်ကောင်ဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့ကာဝေးဦးစီးချုပ်လေဗိုလ်ချုပ်ကြီးထွန်းအောင်တို့အပါဝင်မြန်မာစစ်အရာရှိကြီးနေတဲ့နိုမာ22နဲ့23ရက်ဒီမှာတွေ့ဆုံခဲ့တာပါတွေ့ဆုံမှုတွေအတွင်းနှစ်နိုင်ငံလေတပ်ဆက်ဆံရေးကောင်းမွန်စေရေးနည်းပညာဖလှယ်ရေးနဲ့လူသားချင်းကူညီကယ်ဆယ်ရေးဆိုင်ရာကိစ္စအတွေကိုဆွေးနွေးကြကြတယ်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်ပါတယ်တခါထိုင်းသတင်းတွေမှာဖော်ပြထားချက်အရတော့24ချိန်မြောက်အာဆီယံတက်မတော်ဘက်ပေါင်းစုစီဝေး ACAMM ကိုထိုင်းနိုင်ငံဟွာဝင်းမှာနိုမာ22ရက်ကနေ25ရက်နေ့ထိကျင်းပနေပြီးအဲ့ဒီမှာလည်းမြန်မာစစ်တပ်ကိုယ်စားလှယ်တက်ရောက်နေတယ်လို့ဆိုပါတယ်အဲ့ဒီမှာထိုင်းစစ်တပ်အကြီးကဲကဒေတာလုံခြုံရေးအတွက်စစ်တပ်တွေရဲ့အခန်းကဏ္ဍကအရေးကြီးပြီးလက်နက်လူသူအင်အားအမြဲအဆင့်သင့်ရှိနေဖို့လိုတယ်လို့ပြောကြောင်းထိုင်းသတင်းတွေမှာဖော်ပြထားပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းတွေကနေရေကြောင်းကတဆင့်အင်ဒိုနီးရှားနိုင်ငံကိုရိုဟင်ဂျာဒုက္ခသည်တွေအများအပြားစတိုက်ထွက်ခွာနေကြတာအတွက်ဒေတာတွေမှာအရေးပေါ်တုံ့ပြန်မှုတစ်ခုလုပ်ဖို့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူ့ခွင့်ရေးအထူးကိုယ်စားလှယ်တොမ်အန်ဒရူးစ်ကနိုဝင်ဘာ23ရက်နေ့ကတောင်းဆိုလိုက်ပါတယ်ပြဿနာတွေရဲ့အခြေခံအကြောင်းဖြစ်တဲ့တရားမဝင်အာဏာယူထားတဲ့ဆက်အာဏာရှင်အစိုးရကိုအရေးကိုမဖြေရှင်းမဲ့တဲ့အချက်တီးကပိုးဆိုးလာမယ်လို့သူကသတိပေးပါတယ်။အင်ဒိုနီးရှားနိုင်ငံမြောက်ဖက်ဆုံးအချေးပြည်နယ်မှာအရင်တစ်ပတ်တွင်ရိုဟင်ဂျာဒုက္ခသည်1,000ကျော်ဟာလှေနဲ့ရောက်လာခဲ့တာပါ။ဒီရေးကအင်ဒိုနီးရှားတနိုင်ငံနဲ့လုံးလုံးမရဘဲအရေးပေါ်အခြေအနေဖြစ်ပြီးလှေတွေပေါ်မှာပိတ်မိတောင်းတင်နေတဲ့ရိုဟင်ဂျာတွေရဲ့အသက်ကိုကယ်တင်နိုင်ဖို့ညီနိုင်ရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေအပါအဝင်အရေးပေါ်တုံ့ပြန်မှုတစ်ခုလိုတယ်လို့အထူးကိုယ်စားလှယ်ကထောက်ပြထားတာပါနိုင်ငံကအတိုင်းဝိုင်းအနေနဲ့မြန်မာပြည်သူလူထုပေါ်ဖိနှိပ်မှုတည်မြဲစေတဲ့ဆန္ဒရှင်တွေအတွက်လက်နက်ငွေကြေးနဲ့တရားဝင်မှုကိုပိတ်ဆို့ပြီးဒီအကြက်တီးရဲ့မလစင်းမြစ်ပြဿနာကိုဖြေရှင်းရမယ်လို့သူကပြောပါတယ်ရိုဟင်ဂျာဒုက္ခသည်တွေမြန်မာနိုင်ငံကိုဆန္ဒအလျောက်ပြန်လာနိုင်တဲ့အထိလုံခြုံရေးပေးဖို့ဂုဏ်သိက္ခာနဲ့ရပိုင်ခွင့်နဲ့အာမခံချက်ပေးဖို့နဲ့လုံလောက်တဲ့လူသားချင်းစာနာမှုအကူအညီတွေပေးနိုင်ရန်ရမုံငွေပံ့ပိုးဖို့အပါအဝင်ရိုဟင်ဂျာဒုက္ခသည်တွေရ ေရှည်ခံမဲ့ဖြည့်ရှင်းနည်းတွေကိုစဉ်းစားရမယ်လို့သူကပြောပါတယ်။ကုလထုကိုလည်း Tom Andrews ကဒီနေ့အစောပိုင်းတုန်းကအင်ဒိုနီးရှားနိုင်ငံအာချေးက Ranger ဒုက္ခသည်တွေကိုလူကိုယ်တိုင်တွားရောက်တွေ့ဆုံထားသူလည်းဖြစ်ပါတယ်။
နိုဝင်ဘာလ24ရက်တောက်ကြနေမနက်ခင်းနောက်ဆုံးရသတင်းတွေကိုကိုကြီးညိုင်းအေးတင်ပြပေးခဲ့တာပါရှင်။အခုဆက်ပြီးတော့သတင်းစောင်းမတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ပြပေးသွားပါမယ်။ဒီထဲကမှအရင်ဆုံးစကိုင်းတိုင်းဟုံးမလီမြို့မှာစစ်တပ်နဲ့ကာကွယ်ရေးတပ်တွေအကြားတိုက်ပွဲပြင်းထန်နေတဲ့အခြေအနေကိုတင်ပြပေးပါမယ်။စကိုင်းတိုင်းအထက်ပိုင်းဟုံးမလီမြို့ရွှေပြည်အေးကျေးရွာနဲ့လွှားစင်ကုန်းကျေးရွာတွေမှာစစ်တပ်နဲ့ကာကွယ်ရေးတပ်ဖွဲ့တွေ၃ရက်ဆက်တိုက်တိုက်ပွဲတွေအပြင်းထန်ဖြစ်နေပြီးစစ်တပ်စခန်းတချို့လည်းသိမ်းဆီးရမိတယ်လို့ကာကွယ်ရေးတပ်ဖွဲ့တွေဘက်ကပြောပါတယ်။တိုက်ပွဲတွေကြောင့်လမ်းပန်းဆက်သွယ်ရေးပြတ်တောက်နေပြီးကုန်စည်နှုန်းတွေလည်းမြင့်တက်နေပါတယ်။ဟိုမလီမြို့နယ်ကနောက်ဆုံးအခြေအနေတွေကိုတော့ကိုခမောင်စွန်းမင်းကတင်ပြပေးပါမယ်ရှင်။
စကိုင်းတိုင်းတပ်ပိုင်ဟ ோம் လင်းမြို့နယ်ထဲမှာစစ်တပ်နဲ့ရှမ်းပြည်အမျိုးသားတပ်မတော် SNA ကတစ်ဖက်ဟ ோம் လင်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့တို့ကတစ်ဖက်ဒီလနိုဝင်ဘာ20ရက်နေ့ကစလို့နိုဝင်ဘာ23ရက်နေ့အထိတိုက်ပွဲဖြစ်ပွားနေပါတယ်။ကာကွယ်ရေးတပ်ဖွဲ့တွေဘက်ကဟ ோம் လင်းမြို့နယ်ရွှေပြည်အေးမြို့ကနေရာတချို့ကိုဝင်ရောက်တိုက်ခိုက်ခဲ့ပြီးမဲ့စစ်တပ်နဲ့ရှမ်းပြည်အမျိုးသားများတပ်ကအင်အားအများအပြားနဲ့ပြန်လည်ထိုးစစ်ဆင်လာတဲ့အတွက်နောက်ကိုစုတ်ပေးခဲ့ရတယ်လို့ကာကွယ်ရေးတပ်ဖွဲ့ဝင်တွေဘက်ကပြောပါတယ်။ဒါပေမဲ့နောင်ပူအောင်နဲ့တွားစင်ကုန်းကျေးရွာမှာရှိတဲ့ရှမ်းပြည်အမျိုးသားတပ်မတော်ရဲစခန်းကုန်းတွေကိုတော့သိမ်းပိုက်နိုင်ခဲ့တယ်လို့ဟ ோம் လင်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့တာဝန်ရှိသူတဦးကအခုလိုပြောပါတယ်
။တပ်ပေါင်းစုကတော့ဒါကငုံမှာတော့ဒီနေ့ကဖြစ်ပေါ်တယ်။ရှိပြီးမှဖြစ်တဲ့တိုက်ပွဲကဘယ်လိုဘယ်လိုဖြစ်တောင်းထိုးလာတာဖြစ်ပြီးများတဲ့အတွက်နောက်ဆုတ်ပြေးလိုက်ရပြီ။နောင်ပေါ်တော့ဇင်ကုန်းကအဲ့ဆိုရင်စံကုန်းကိုပြီးပြိနေတယ်
နောင်ပူအောင်နဲ့လွှားစင်ကုန်းမှာကာကွယ်ရေးတပ်ဖွဲ့တွေဘက်ကလက်နက်ခရမ်းတချို့သိမ်းဆီးရမိခဲ့ပြီးနိုဝင်ဘာလ23ရက်နေ့အထိလွှားစင်ကုန်းကျေးရွာတွေဘက်မှာတိုက်ပွဲတွေဆက်ဖြစ်နေပါတယ်။လေကြောင်းကပစ်ခတ်တာကြောင့်ကာကွယ်ရေးတပ်ဖွဲ့ဝင်3ဦးကြဆုံးခဲ့ပြီးစစ်တပ်နဲ့ရှမ်းပြည်အမျိုးသားတပ်မတော်ဘက်ကလည်းတေဆုံးထိခိုက်တာတွေရှိတယ်လို့ကာကွယ်ရေးအဖွဲ့တွေကဆိုပါတယ်။တိုက်ပွဲအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီသတင်းထုတ်ပြန်ရေးအဖွဲ့ခေါင်းဆောင်ပိုကျိုးဇော်မင်းထွန်းကတော့နောင်ပူအောင်ကျေးရွာမှာပြည်သူ့ကာကွယ်ရေးတပ်ဖွဲ့နဲ့ကချင်လွတ်မြောက်ရေးတပ် KIA တို့ကတစ်ဖက်ရှမ်းပြည်အမျိုးသားတပ်တို့ကတစ်ဖက်တိုက်ပွဲတွေဖြစ်ပွားခဲ့ပြီးလုံခြုံရေးအဖွဲ့တွေကိုတိုက်ခိုက်တာတဲ့တိုင်းရင်းသားအချင်းချင်းပြိပကဖြစ်အောင်လှုပ်ဆောင်နေတာဖြစ်တယ်လို့ဒီလနိုဝင်ဘာ22ရက်နေ့ကပြောပါတယ်တိုက်ပွဲကြောင့်အသွာလာမရှိပဲကုံစီစီစဉ်မှုရပ်တန့်နေတဲ့အတွက်အခုဆိုရင်ဟ ோம் လင်းမြို့မှာအခြေခံစားတောက်ကုံစည်းနှုံးတွေလည်းမြင့်တက်နေတယ်လို့ဒေသခံတဦးကပြောပါတယ်
။လမ်းကလည်းတောက်လျှောက်ဖြစ်နေတာဆိုနောင်ပေါ်နောင်နားလည်းဖြစ်နေတယ်ရှိပြီးတော့နောင်ပေါ်နောင်နားလည်းဖြစ်နေတော့ပေါင်းရင်လည်းအကုန်ပိတ်ထားတာဆိုကားရကဘလုံးမရှိမပြေပိတ်ထားတယ်ဆိုအခုလိုပေါ်ကဟိုကပိတ်လိုက်ဒီကပိတ်လိုက်လမ်းမှာအသားစီးရများတော့မသွားကြတာပေါ့ဥပဒေမှာလည်းကျုပ်တလုံးရှိရတဲ့ခရမ်းရည်ဒီဗိတာ1000 1000ခွဲရှိတယ်။အောက်ဆီဒီဗိတာရိုးရိုးစီတောင်1000ခွဲတဲ့ဒီဗိတာ
။ဟ ோம் လီမြို့ကိုကုန်းလန်းအပြင်ချင်းတွင်းမြစ်အတိုင်းရေလန်းကပါကုန်းစီတွေကူးတန်းသွားလာနေကြတာပါ။ဒါပေမဲ့မုံရွာဖောင်းပြင်ဟ ோம் လင်းဆက်လီတွေလည်းလုံခြုံမှုမရှိတဲ့လန်ခီအခြေအနေတွေကြောင့်မသွားတာကြာမြင့်နေပြီလို့ဒေသခံတွေကပြောပါတယ်။ပြီးခဲ့တဲ့ဖေဖော်ဝါရီလ1ရက်နေ့ကလည်းရွှေပြည်အေးမြို့ကနေရာတချို့နဲ့နောင်ပူအောင်လွှားစင်ကုန်းကျေးရွာတို့ကိုကာကွယ်ရေးတပ်ဖွဲ့ဝင်တွေကဝင်ရောက်တိုက်ခိုက်ခဲ့ပြီးစစ်တပ်ဘက်ကလေကြောင်းကနေပစ်ခတ်ခဲ့တယ်လို့အခုဒီချိန်တိုက်ခိုက်ချိန်မှာတော့နောင်ပူအောင်ကျေးရွာနဲ့လွှားစင်ကုန်းကျေးရွာကရှမ်းပြည်အမျိုးသားပြားတပ်မတော်စခန်းကုန်းတွေကိုသိမ်းဆီးရမိတာလည်းဖြစ်ပါတယ်ခင်ဗျာ
ဒါတော့စကိုင်းတိုင်းအထက်ပိုင်းဟ ோம் လင်းမြို့မှာစစ်တပ်နဲ့ကာကွယ်ရေးတပ်တွေအကြားတိုက်ပွဲပြင်းထန်နေတဲ့အကြောင်းကိုကိုခမောင်စိုးမင်းကစူးစီးတင်ပြပေးခဲ့တာဖြစ်ပါရဲ့ရှင်။မကြခင်မှာတော့ဒီ UK နိုင်ငံမှာကျင်းပတဲ့မြမသမိုင်းဆိုင်ရာပြပွဲအကြောင်းကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။အခုကတော့ဒီ NUG ຫນွေဥပန်နဲ့ပတ်သက်လို့ဆက်သွယ်ပြီးပြန်ထားတာကိုတင်ပြပေးပါမယ်။ စာကာလအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့နှွေဦးဖွံ့ဖြိုးရေးဘဏ် SDB ရဲ့အစုရှယ်ယာစတင်ထုတ်ရောင်းတဲ့တပတ်အတွင်းမှာပဲအမေရိကန်ဒေါ်လာ9သန်းနီးပါးရရှိခဲ့တာဟာပြည်တွင်းပြည်ပကမြန်မာပြည်သူတွေရဲ့ဆရာနာရှင်စနစ်စန့်ကျင်မှုဘလောက်အတိုင်းအတာထိကြီးမားတယ်ဆိုတာကိုပြသလိုက်တာပဲဖြစ်တယ်လို့ SDB ရဲ့အမှုဆောင်ညွှန်ကြားရေးမှူးဦးကယ်ဗင်ကပြောပါတယ်မြန်မာပြည်အတွက်ပထမအဦးဆုံးအွန်လိုင်းဘဏ်ဖြစ်တဲ့ NUG ရဲ့ဒီຫນွေဦးဖွံ့ဖြိုးရေးဘဏ်နဲ့ပတ်သက်ပြီးတော့ဆက်သွယ်မြင့်မြတ်ထားတဲ့မဲ့ရင်ချင်းနိုင်ကအပြည့်ဆုံးတင်ပြပေးပါမယ်ရှင်
။ကျွန်တော်တို့အခုအစုရှယ်ယာကိုရောင်းတာ plan လုပ်ထားတာ100ရာခိုင်နှုန်းပေါ့လေ။100ရာခိုင်နှုန်းရဲ့ value က American dollar 10ဘန်းရှိပါတယ်။10 million ရှိတယ်။အဲ့ဒီ10 million ကိုကျွန်တော်တို့စရောင်းတာ18ရက်နေ့မနက်9နာရီပါ။မြန်မာစံတော်ချိန်မနက်9နာရီ၊နိုဝင်ဘာ18ရက်မှာစရောင်းလိုက်တယ်။ပြီးတော့6နာရီအတွင်းတကယ်ကို US ဒေါ်လာ3သန်းပေါ့3 million ကိုပုတ်ပြင်းနေပေါ့လေဝယ်လိုက်တာအဲ့လား3သန်းပေါ့ဖြစ်သွားပါပြီဒီနေ့ဆိုကျွန်တော်တို့အခု6ရက်ရှိသွားပြီပေါ့လေစစ်စစ်ပေါင်းဒီ10သန်းပို့တဲ့ကလေ6သန်း9သိန်းပေါ့လေ 6.9 million ပို့ subscribe လုပ်လိုက်ပါပြီလုပ်ထားပြီပါပြီ
ဒါကတော့ຫນွေဦးဖွံ့ဖြိုးရေးဘဏ်ရဲ့ဆယ်ရာခိုင်နှုန်းအစုရှယ်ယာရောင်းချနေတာနဲ့ပတ်သက်လို့အမှုဆောင်အရာရှိချုပ်ဦးကယ်ဗင်က VOE ကိုပြောသွားတာပါ
နောက်ထပ်ချက်အဲ့တဲ့အချိန်ကနောက်ထပ်9ရက်ခွဲ6ရက်နေပါလောက်ကြံနေတယ်အဲ့ဒီအတွက်မှာကျွန်တော်တို့ဝယ်ဖို့ဆိုတာပြန်ရောင်းချဖို့ပေါ့လေရောင်းချဖို့ကကျွန်တော်တို့ 3.1 million အကြံမှာတော့တယ်မှာအဲ့ဒီဒေါ်လာတကယ်ကိုပြည်သူလူထုရဲ့ဆက်ပြီးတော့ထောက်ခံနေတယ်ဒီဒေါ်လာပြည်သူတွေအဖွဲ့အစည်းတွေကဆက်ပြီးဒီကျွန်တော်တို့ဒေါ်လာရေးကိုအများဆုံးပြီးချင်နေပါပြီဆိုတာဒါတက်သေးတစ်ခုပါပဲ
အဲ့တော့ NUG ຫນွေဦးဖွံ့ဖြိုးရေး online ban ပိုင်ဆိုင်မှုအခြေအနေကရောဘယ်လိုရှိပါသလဲဦးကယ်ဗင်ရှင်းပြတာကတော့
ကျွန်တော်တို့ပိုင်ဆိုင်မှုကအစိုးရကပြည်သူကိုစားပေါ့လေပြည်သူကိုစား 100% ပိုင်ပါတယ်လုံးလုံးစဲပေါ့လေနော်အဲ့ဒါစိုးရကပြည်သူကိုစားကိုပိုင်ဆိုင်မှုကိုကင်ထားပေးတယ်ပြီးတော့အစိုးရကလည်း 51% 51 ရာခိုင်နှုန်းအထိသူဆက်ပြီးတော့ကင်သွားမှာပေါ့လေအဲ့ဒါမှာပဲကျွန်တော်တို့လွတ်လပ်ရေးဟိုပြန်ရပြီးတော့ကျွန်တော်တို့ပိုင်ဆိုင်မှုကလည်း Federal System အောက်ပြန်ရောက်သွားတဲ့အချိန်မှာဒီဘဏ်ကိုလည်းနောက်တက်မဲ့အစိုးရကိုလည်းပြန်ကောင်းအောင်လွှဲပေးလို့ရမှာပေါ့လေ 51%
ဒါဆိုရင်ဒီဘဏ်ကိုဘယ်သူတွေဦးဆောင်နေပါသလဲ
ဘဏ်ကိုကျွန်တော်တို့နေ့စဉ် manage လုပ်တယ် operate လုပ်ဒါကတော့ professionally သွားနေပါတယ်မှာတော်လှန်ရေးအင်အားစုတရားပဲကျွန်တော်တို့ talent တွေကောင်းကောင်း talent world class talent တွေရထားတယ်အဲ့ဒီကျွန်တော်တို့အဖွဲ့သားတွေပေါ့လေအဲ့ဒီအဖွဲ့သားတွေနဲ့ပဲတကယ် world class digital banking institution တစ်ခုအနေနဲ့သွားနေပါတယ
်ဒီတိုင်းနိုင်ငံကနေຫນွေဦးဖွံ့ဖြိုးရေးဘဏ်မှာ online အကောင့်ဖွင့်ထားသူတဦးကလည်းသူ့ရဲ့အတွေ့အကြုံကိုအခုလိုပြောပြပါတယ
်အဲကျွန်တော်ဒီຫນွေဦးဘဏ်စပေါ်ကလေးကပေါ့လေဒီဘဏ်ရဲ့နောက်ခံ history တို့ကတော့နည်းနည်းဖတ်ကြည့်ရဲဆိုတော့ဒီဘဏ်ကကျွန်တော်တို့ຫນွေဦးဒေါ်လာရင်းအတွက်တော်တော်အထောက်အကူပြုမဲ့လို့လည်းကျွန်တော်ယုံကြည်ရဲနောက်ပြီးတော့သူတို့ပြောထားတဲ့အတိုင်းဒီဘဏ်ရဲ့တည်ဆောက်မှုပေါ့လေနော် structure တို့နောက်ပြီးတော့ရှေ့ကို forward thinking ဖြစ်တယ်အမျှော်မြင်တော်တော်လေးကောင်းတယ
်ဟုတ်ကဲ့အဲ့တော့ဆိုရင်ဘဏ်ရဲ့ပွင့်လင်းမြင်သာမှုရှိမရှိဆိုတဲ့အပိုင်းကိုရောဘယ်လိုမြင်ပါလဲရှင်
အော်အဲ့ဒါတော့ကျွန်တော်တို့အတွင်းမဲ့ယုံကြည်ပါတယ်။ဘာဖြစ်လို့လဲဆိုတော့ຫນွေဦးဘဏ် launch လုပ်ခဲ့ရကျွန်တော်တို့ပြည်သူတွေနဲ့ပေါ့ဥပမာပြောရရင်ကျွန်တော်တို့ရဲ့ personal experience အရာဆိုလို့ရှိရင်ຫນွေဦးဘဏ်နဲ့ကျွန်တော်တို့သုံးဆွဲမဲ့အင်္ဂလန်ကမြန်မာပြည်သူတွေနဲ့တိုက်ရိုက်တွေ့ဆုံပါတယ်။တွေ့ဆုံပြီးတော့ CU ကိုအနေနဲ့လာပြီးတော့ရှင်းပြတယ်။ကြားပြီးတော့ကျွန်တော်တို့မေးချင်တဲ့ question တွေနော်အကြံပြုချင်တာလေသူတို့အကုန်လုံးပြုပါတယ
်အခုလို NUG ຫນွေဦးဖွံ့ဖြိုးရေး online bank ရဲ့အားသာချက်အားနည်းချက်နဲ့ပတ်သက်လို့ digital ငွေကြေးဆိုင်ရာလေ့လာနေသူတဦးဖြစ်တဲ့ Georgetown တက္ကသိုလ်ကမဟာပွဲလွန်ကျောင်းသားကိုဝင်းကိုကိုအောင်ကအခုလို့သုံးသပ်ပါတယ
်ဒီစစ်တပ်ရဲ့ financial institution တွေကိုမကြိုက်သူတွေအနေနဲ့ဒီတခြားplatform ကိုပြောင်းပြီးသုံးမှုအတွက်အခွင့်အရေးပေးလို့ဖြစ်တယ်။ဒါအရန်ကောင်းတဲ့အချက်တခုလို့မြင်တယ်။ကောင်းတဲ့ပြောင်းလဲမှုကြီးတခုလို့မြင်တယ်။ဒါပေမဲ့ challenges တွေကလည်းတစ်ဖက်မှာရှိတယ်လို့ကျွန်တော်အနေနဲ့မြင်တယ်။နံပါတ်1 challenge ကတော့ဆိုပြောရဲဒီ cyber security လုံခြုံရေးပေါ့နော်။လုံခြုံရေးဆိုတာဒီ personal identity တွေပေါ်လာမှဒါထက်ဒီ spring development bank ရဲ့ cryptocurrency စနစ်တွေကလုံခြုံမှုဘယ်လောက်ထိရှိနိုင်ပြီလဲပေါ့။
ဒါကတော့ NUG ຫນွေဦးဘဏ်ရဲ့ဒီအစုရှယ်ယာတွေကိုစတင်ရောင်းချတဲ့ပထမတစ်ပတ်အတွင်းမှာပဲဒေါ်လာ အမေရိကန်ဒေါ်လာဒီ9သန်းနီးပါးရောင်းချခဲ့ရတာနဲ့ပတ်သက်ပြီးတော့မန်ယူချင်းနိုင်ကဆက်သွယ်မေးမြန်းတင်ပြပေးခဲ့တာဖြစ်ပါတယ်။အခုဆက်ပြီး UK နိုင်ငံမှာကျင်းပတဲ့မြန်မာသမိုင်းဆိုင်ရာပြပွဲအကြောင်းကိုတင်ပြပေးပါဦးမယ်ရှင်။2023ခုနှစ်ဒီနှစ်ဟာဒီမြန်မာပြည်လွတ်လပ်ရေးရတာ85နှစ်ပြည့်ပြီဖြစ်ပါတယ်။ဒီနှစ်မှာပဲဒီမြန်မာရှေးဟောင်းသမိုင်းကိုပြန်လည်ဖော်ထုတ်တဲ့အနေနဲ့ဗြိတိန်နိုင်ငံလန်ဒန်မြို့တော်ကဗြိတိရှားပြတိုက် British Museum မှာအယောင်ထောက်ပါနေတဲ့မြန်မာရှေးဟောင်းပစ္စည်းတချို့ကိုပြသပြီးဘာမတူမြန်မာဆိုတဲ့ခေါင်းစဉ်နဲ့မြန်မာသမိုင်းဆိုင်ရာပြပွဲတစ်ခုကျင်းပခဲ့ပါတယ်။ AP သတင်းဆောင်မကိုအခြေခံပြီးတော့ကိုစုံမိုးကျော်ကပြောပြပေးပါမယ်ရှင်။
ဒီရွှေရောင်ဗုဒ္ဓစင်တုတော်ဟာ18ရာစုနောက်ပိုင်းဒါမှမဟုတ်19ရာစုအစောပိုင်းမှာတွန်းလှုပ်ခဲ့တဲ့ရုပ်ထုဖြစ်ပါတယ်။ဗြိတိန်နိုင်ငံမှာပထမဆုံးအချိန်ကြီးကြီးမားမားပြုလုပ်တဲ့ဒီပြပွဲဟာမြမသမိုင်းကိုပြောပြနေပါတယ်။နှစ်ပေါင်း1500ကျော်လောက်သမိုင်းအစဉ်လာရှိခဲ့ပြီးအရှေ့တောင်အာရှရဲ့အဓိကကုန်သွယ်ရေးနိုင်ငံလည်းဖြစ်ခဲ့သလိုတဘာဝအရင်းအမြစ်တွေကျယ်ဝတဲ့ဘီးယန်နိုင်ငံငယ်လေးတွေရှိခဲ့တဲ့ရှေးဟောင်းသမိုင်းကနေဗြိတိရှားကိုလိုနီခေတ်ကြီးတွင်းစစ်နဲ့ဒီကနေ့အာဏာရှင်စနစ်ကြီးစိုးတဲ့ခေတ်အထိသမိုင်းကြောင်းတွေကိုဖော်ပြထားပါတယ်။တချိန်ကဗြိတိန်နိုင်ငံနဲ့အထူးတလဲပတ်သက်ခဲ့ပြီးဒီကနေ့အထူးကြံနေတဲ့မြန်မာနိုင်ငံသမိုင်းကိုမိမောင်းထိုးပြလိုတဲ့အတွက်ပြုလုပ်တာလို့ဦးဆောင်စီတင်သူပြလိုက်မှုဒေါက်တာအလက်ဇန်ဒါဂရင်းကပြောပါတယ်။သူဟာအရှိတောင်အာရှနဲ့မြမဗုဒ္ဓပကြီးအမှုပညာတွေကိုလေ့လာထားသူပညာရှင်ဖြစ်ပါတယ်။မြန်မာသမိုင်းကိုလွန်ခဲ့တဲ့နှစ်ပေါင်း900လောက်ကနေဒီကနေ့ခေတ်အထိစူးစီးတင်ပြထားတာဖြစ်တဲ့အတွက်အတော်ကိုကျေပြန့်ပါတယ်လို့ဒေါက်တာဂရင်းကပြောပါတယ
် Part of the reason for the exhibition part of the impetus behind it is very much
ပြဝဲလို့ရတဲ့အကြောင်းကတော့19ရာစုနဲ့20ရာစုနှစ်တွေတုန်းကမြန်မာနိုင်ငံဟာဗြိတိရှားကိုလိုနီအတွက်အရေးပါတဲ့နိုင်ငံဖြစ်ခဲ့ပါတယ်ဒါပေမဲ့ဒီကနေ့မှာတော့ဒီသမိုင်းကြောင်းတွေကိုလူနည်းနည်းပဲသိပါတော့တယ်ဒါကြောင့်မြန်မာနိုင်ငံရဲ့သမိုင်းကြောင်းကိုဆွဲထုတ်ပြတဲ့သဘောပါနောက်ဒီနေ့ဟာလေပြည်သူ့ရှာရီထံကနေမြန်မာနိုင်ငံလွတ်လပ်ရေးပြန်ရတဲ့85နှစ်မြောက်တဲ့နှစ်နဲ့လဲတိုက်ဆိုင်နေပါတယ်
။ပြပွဲတစ်ခုလုံးမှာရွှေနဲ့လှုပ်ထားတဲ့အရာတွေကြီးအများစုနေရာယူထားပါတယ်။ဒါဟာဗဒမြားတွေစီချက်ထားတဲ့ရွှေစာတန်းဖြစ်ပါတယ်။မြမတန်ငင်းတမန်ငင်းအတွက်ရေးခဲ့တဲ့စာဖြစ်ပါတယ်
။ So we start the exhibition with a fantastic UNESCO Memory of the World object which is a
ဒီပြဝင်းမှာပထမဆုံးပြသထားတဲ့ပစ္စည်းကတော့ကုလသမဂ္ဂ UNESCO ကအသိမှတ်ပြုထားတဲ့မြမရှေးဟောင်းပစ္စည်းတစ်ခုပါ။ဒါဟာမြမဗရမ24လုံးနဲ့စီချဲထားတဲ့အလောင်းဖျားရဲ့ရွှေစာတန်းဖြစ်ပါတယ်။အလိုအရာတောင့်တင်းတဲ့ကုန်းမောင်မင်းဆက်ကိုထူထောင်ခဲ့တဲ့အလောင်းဖျားကဗြိတိန်ဒုတိယမြောက် George ဘယင်ချံပေးပို့တဲ့စာဖြစ်ပါတယ်။မင်းဆက်စာဖြစ်ပြီးကုန်းမောင်အင်ပါယာနဲ့ဗြိတိရှားတပ်မံဆက်ဆံရေးထူထောင်မှုကျိုးပန်းတဲ့အနေနဲ့ပြပခဲ့တာပါ
ဒီရွှေစာဟာ1956ခုနှစ်ကဒုတိယမြောက် George ဘယင်ရဲ့ကိုပိုင်စာကြည့်ထိုင်မှာတင်စီထားခဲ့တာဖြစ်ပါတယ်မြန်မာဟာတစ်ချိန်က Empire ထူထောင်နိုင်ခဲ့တယ်ဆိုတာကိုသိရင်လူတွေကအံ့အားသင့်ကြမယ်လို့ထင်ပါတယ်လို့လည်းဒေါက်တာ Green ကပြောဆိုခဲ့ပါတယ်မြန်မာသမိုင်းမှာအရှိတောင်အာရှအတွင်ပိုင်းအထိကျက်ပြန့်ခဲ့တဲ့ Empire နှစ်ချိန်ထူထောင်နိုင်ခဲ့တယ်လို့လည်းသူကရှင်းပြခဲ့ပါတယ်တချိန်ကမြန်မာနိုင်ငံဟာဒေတာတွင်အင်အားကြီးနိုင်ငံဖြစ်ခဲ့ပြီးထိုင်းနိုင်ငံတရုတ်နိုင်ငံသီရိလင်ကအရှိအလယ်ပိုင်းနဲ့ဥရောပအထိပတ်သက်ဆက်နွယ်ခဲ့ပါတယ်လူတွေကိုအဓိကနားလည်စေချင်တဲ့အကြောင်းအရာတစ်ခုကတော့မြန်မာနိုင်ငံဟာဖွံ့ဖြိုးဆဲနိုင်ငံဖြစ်ပေမဲ့အလွန်ချမ်းသာကြွယ်ဝတဲ့နိုင်ငံဖြစ်ပါတယ်တဘာဝအရင်အမြစ်တွေရှိပေမဲ့လည်းကောင်းမွန်စွာအသုံးချနိုင်ခြင်းမရှိသေးပါဘူးအတိတ်ကအလွန်ချမ်းသာကြွားခဲ့ပြီးကြီးမားတဲ့ empire တစ်ခုဖြစ်တဲ့ဆိုတာကိုသိစေချင်ပါတယ်။နောက်ထပ်သိစေချင်တဲ့အရာတွေကတော့1948ခုနှစ်လွတ်လပ်ရေးရတဲ့အချိန်အထိအပိုင်းမှာတစ်ချိန်ကမြန်မာနိုင်ငံရဲ့မြေပုံကအခုလိုတစုတစည်းတည်းမဟုတ်ပါဘူး။တရားဘရင်နိုင်ငံတော်လေးတွေပါလို့ဒေါက်တာဂရင်းကပြောဆိုခဲ့ပါတယ်။ဒီပြပွဲမှာမြမရှေးအောင်ပစ္စည်းတွေနဲ့မြမရင်ကျိမှုလက်ရပစ္စည်းပေါင်း130ကျော်ပြသထားပါတယ်။အများစုကတော့ British Museum ဗြိတိရှားပြတိုက်ကဖြစ်ပြီးတချို့ကတော့ Liverpool အမျိုးသားပြတိုက် World Museum ကမ္ဘာပြတိုက်နဲ့ UK Institute တို့ကနေငားရမ်းထားတာဖြစ်ပါတယ်။ရှေးခေတ်မြန်မာနန်းတွင်အသုံးအဆောင်တွေအပြင်ရှမ်းကချင်စတဲ့တိုင်းရင်းသားတွေရဲ့လက်မှုပညာပစ္စည်းတွေလည်းပြသထားပါတယ်။ဒါအပြင်တက္ကသိုလ် 1800 ကျော် 1900 နီးပါးကမန္တလေးခေတ်အသုံးအဆောင်ပစ္စည်းတွေနဲ့1900ကျော်ပိုင်းဗြိတိရှားခေတ်ကပစ္စည်းတွေကိုလည်းပြသထားပါတယ်။မြန်မာနိုင်ငံဆိုင်ရာပစ္စည်းအများအပြားရှိနေပြီးအတော်များများကိုလူတွေမသိရှိသေးတာကြောင့်ပြသလိုတာလည်းဖြစ်တယ်လို့ဒေါက်တာဂရင်းကပြောဆိုပါတယ်။ ဒီကနေ့ခေတ်မြန်မာနိုင်ငံကတော့သတင်းတွေမှာခေါင်းကြီးပိုင်းကနေဖော်ပြခံရပါတယ်လူအခွင့်အရေးချိုးဖောက်မှုရိုဟင်ဂျာလူနည်းစုတွေအပေါ်ပြည်내ညှဉ်းပန်းမှုဒါအပြင်ဒီမိုကရေစီအုပ်ချုပ်ရေးစနစ်ကိုစတင်လို့မှမကြသေးမီ2022ခုနှစ်မှာစစ်တပ်ကအာဏာပြန်သိမ်းပြီးစစ်အာဏာရှင်စနစ်ကိုပြန်သွားတာဒီကြောင့်သတင်းတွေမှာထိတ်ဆုံးကဖော်ပြခံရပါတယ်ကြမ်းကျင်သူတွေကတော့ဒီပြပွဲကိုကြည့်ရတာဟာအခုလိုမြန်မာနိုင်ငံအခက်အခဲတွေရင်ဆိုင်နေရတဲ့ကာလအပြင်အခြားအခြေအနေတွေကိုလည်းလေ့လာခွင့်ရတယ်လို့ဆိုပါတယ်အနုပညာဝေဖန်ရေးသမား Tapish Khan ကအခုလိုပြောပါတယ
် This exhibition provides a great insight into the country of Burma or Myanmar
and it ဒီပြပွဲဟာဘာမှဒါမှမဟုတ်မြန်မာရဲ့အတွင်းပိုင်းကိုကောင်းမွန်စွာဖော်ပြနိုင်ပါတယ်ကျွန်တော်တို့မကြာခဏမကြာရမသိရနိုင်တဲ့ဒီနိုင်ငံရဲ့ကြွယ်ဝတဲ့သမိုင်းတွေကိုဖော်ပြပေးနိုင်ပါတယ်ဘာဖြစ်လို့လဲဆိုတော့သတင်းတွေမှာများသောအားဖြင့်အခုလောလောဆယ်နိုင်ငံရေးရဖြစ်နေတာတွေကိုပဲဖော်ပြတာများပါတယ
်အခုလန်ဒန်မြို့ဗြိတိရှပြလိုက်မှာပြုလုပ်နေတဲ့မြမသမိုင်းပြပွဲကိုနိုဝင်ဘာလ2ရက်နေ့မှာစတင်ဖွင့်လှစ်မှာဖြစ်ပြီး2024 February 17ရက်နေ့အထိဖွင့်လှစ်ပြသသွားမှာဖြစ်ပါတယ
် UK နိုင်ငံမှာကျင်းပတဲ့မြမသမိုင်းဆိုင်ရာပြပွဲအကြောင်းကိုစုံမိုးကျော်ပြပြသွားတာပါရှင်ဗီယူအမေရိကန်တိုင်ရဲ့တောက်ကြနေမနက်ခင်းရေဒီယိုစီစဉ်တွေကိုမနက်9နာရီခန့်ဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။မကြခင်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဥရောပခရီးမြန်မာရေးသုံးသက်ချက်၊ချမ်းမာရေးနဲ့တိုင်းရင်းသတင်းလောကအစီအစဉ်ကိုတင်ဆက်ပေးရဖို့ရှိတာမို့စောင့်မျှော်နှာဆင်ပါအောင်ရှင်
။ဗီယူအမေရိကန်တိုင်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ။ VOA Telegram စာမျက်နှာလိပ်စာ t.me/burmeseviewnews မှာ join လုပ်ပြီးချိတ်ဆက်လိုက်တာနဲ့ထိတ်တန့်ရောက်တဲ့တွင်တွေကိုဖြန့်ချိချိန်နဲ့တပြိုင်နက်တည်းရရှိနိုင်မှာပါ VOA Telegram တရားဝင်စာမျက်နှာက VOA Bemi ဆိုတဲ့နာမည်နဲ့ Bloomberg အပြာရောင်အမှတ်လေးပါတာရေးပြစီစဉ်ပါတယ်ရှင် VOA သတင်းတွေပိအသက်တွေစီအမြန်ဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ်
မင်္ဂလာမနက်ခင်းပါရှင်။ VOA American တိုင်းရဲ့နိုဝင်ဘာလ24ရက်တောက်ချာနေမနက်ခင်းရေဒီယိုအစီအစဉ်ဒီကို American ပြည်တော်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါရှင်။မြန်မာစံတော်ချိန်မနက်9နာရီကနေဆက်ပြီးတော့9နာရီခန့်ဆက်ပြီးတော့ထုတ်လွှင့်ပေးသွားမယ်အထဲမှာတော့ဒီအခုဆက်ပြီးအပတ်စဉ်ကဏ္ဍတွေကိုနားဆင်ကြည့်ရှုကြရမှာပါ။ဦးအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်၊ကျန်းမာရေးနဲ့တိုင်းရင်းသတင်းလောကအစီအစဉ်တွေကိုတင်ဆက်ပေးသွားမယ်အထဲကမှအရင်ဆုံးဦးအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်ကိုတင်ပြပေးပါမယ်။ကလေးလူကြီးအမျိုးသမီးတွေလို့ရန်ကိုပါရန်သူလိုသဘောထားပြီးတော့စစ်ကောင်စီကပြစ်ခတ်နေလို့ကလေးတွေရဲ့အနာဂတ်ပျောက်ဆုံးနေပုံကိုဦးအောင်ခင်ကရေးသားပြီးကိုညံဝင်းအောင်နဲ့အတူဒီတစ်ပတ်မှာတင်ပြပေးထားပါတယ်ရှင
်စစ်ကောင်စီတွေအာဏာတည်မြဲရေးအတွက်ရက်သားကိုသတ်ဖြတ်တာဟာစစ်ကောင်စီတပ်ရဲ့လုံယုံလုံးစင်အလုပ်လို့ဖြစ်နေပါတယ်ကလေးလူကြီးအမျိုးမျိုးကိုတပ်ဖြတ်ဖို့လက်မညွန့်တာဟာစစ်ကောင်စီတပ်ပါနိုင်ငံရေးအကျဉ်းသားများကူညီဆောင်ရွက်ရေးအတွင်း AAPP ရဲ့အောက်တိုဘာ10ရက်ရာစစ်ကောင်စီတက်ချိန်ကစပြီးကလေး900နီးပါးအသက်ခံရပါတယ်ကလေးအများဆုံးဒဂိုင်းတိုင်းမှာအသက်ခံရပြီးမကွေးကဒုတိယမန္တလေးကတတိယအများဆုံးဖြစ်ပါတယ်ပစင်းကြီးရွာကိုအပီရကဘုံကျဲတိုက်ခိုက်လို့ရွာက200နီးပါးသေဆုံးတဲ့အထက်မှာကလေး34ဦးပါဝင်ပါတယ်။ဖဆီထိမ့်သိမ့်ခံရတဲ့ကလေးဦးရေမှာရန်ကုန်တိုင်းကအများဆုံးပါ။စကိုင်းနဲ့မန္တလေးကဒုတိယအများဆုံးဖြစ်ပြီးမကွေးတိုင်းကတတိယအများဆုံးဖြစ်ပါတယ်။ကလေးဦးရေ300ခိုင်နှုန်းဖဆီထိမ့်သိမ့်ခံနေရပါတယ်။မနေ့ကထုတ်တဲ့ဒုခွန်ရေးကောင်စီအစီရင်ခံစာအရဆိုရင်အိမ်မကြီးနိုင်ငံနေမှာခိုလုံးနဲ့ကလေးပေါင်း9လင်းကျော်ရှိနိုင်ပါတယ်။ထိမ့်သိမ့်ခံနေရတဲ့ကလေးဦးရေဟာ1400ကျော်ရှိပြီးနှိမ့်ဆက်ညှင်းပန်းခံရတဲ့ကလေးအနည်းဆုံး140ကျော်ရှိနိုင်ပါတယ်။ကုသလို့ရတဲ့ယောဂါနဲ့သေဆုံးရတဲ့ကလေးဦးရေဟာမနစ်ကတည်း3000ရှိပါတယ်
။မြန်မာပြည်သူပြည်သားတွေမတော်လှန်ရဲအောင်တိုက်ခိုက်ချေမုန်းရမှာကလေးတွေကိုပါပြစ်မှတ်ထားပြီးစစ်ကောင်စီကတိုက်ခိုက်နေတာသိတာထင်ရှားတယ်လို့လူအခွင့်ရေးအစိုးရခန်းစာကဆိုပါတယ်။ဒါပေမဲ့စစ်ကောင်စီရဲ့လုပ်ရကြောင့်ကလေးနဲ့မိသားစုတွေဘယ်လောက်ဒုက္ခရောက်နေမှန်းအသေးချာသိနိုင်ဖို့ခက်ခဲတယ်လို့ဖော်ပြထားပါတယ်။တေချာတာကတော့စစ်ကောင်စီဟာအပြည်ပြည်ဆိုင်ရာရာဇဝတ်မှုတွေကိုရဲရဲဆက်ဆက်ကျူးလွန်နေတာဖြစ်ပါတယ်။စစ်ကောင်စီတက်လာခြင်းကစပြီးအကြောင်းတွေကိုဘုံကျဲတိုက်ခိုက်တဲ့အပြင်မ မကြာခဏဆိုသလိုအမြောက်နဲ့ပြစ်နေတာကြောင့်ကျောင်းမနေနိုင်တဲ့ကလေးဥယေဟာရှစ်တန်းလောက်ရှိလာနေပြီးကြာလီလီများလာလီလီဖြစ်နေပုံရပါတယ်။ကျောင်းကိုပြစ်မှတ်ထားတိုက်ခိုက်တဲ့အကြိမ်ရေပေါင်း300နီးပါးရှိပြီးကျောင်းကိုတပ်စခန်းလုပ်တဲ့အကြိမ်300ကျော်ရှိတယ်လို့2022ခုလူအခွင့်ရေးအစီရင်ခံစာမှာဖော်ပြထားပါတယ
်။မြမပြည်မှာလူဥယေတဝက်လောက်ဟာရှင်းရင်းနွမ်းပါးကြပါတယ်။ကလေးငယ်၅ဆလောက်ဟာလူသားချင်းစာနာထောက်ထားရေးအကူအညီလိုအပ်နေပါတယ်။ရိတ်ခါလုံလောက်မှုလည်းမရှိကြပါဘူး။ကလေးငယ်တွေကိုကုလသမဂ္ဂနိုင်ငံတွေကကူညီဖို့တာဝန်ပြက်ကွက်ကြပါတယ်။ဒေါ်လာ300ကျော်ကူညီဖို့ကတိပြုထားရပေမယ့်ဆရာကိုင်းလုံးလောက်သာလက်တွေမှာပေးနိုင်ပါတယ်။ရန်ကုန်ငွေနှဲပါလို့သမင်းနဲ့မှအောင်တော့မစားနိုင်ရပါဘူး။ရိတ်ခါဆေးဝါးချိုးတဲ့နေချိန်မှာစေယုံစေကန်းကိုစစ်ကုံစီတက်ကတိုက်ခိုက်တာမျိုးလည်းရှိပါတယ်။စစ်ဆောင်ဒုက္ခတွေဘဝမှာကာကွယ်ဆေးထိုးဖို့အခွင့်အလမ်းနေပါလို့သိကြီးပြည့်စည်ရတာတွေလည်းရှိပါတယ်
။ဒီနေ့အစောပိုင်းကထုတ်ဝေတဲ့ UNOCHA ကုလသမဂ္ဂကယ်ဆယ်ရေးအစိုးရခန်းစာမှာစစ်ကောင်စီခေတ်မြန်မာပြည်မှာလူမှုရေးအကူအညီလိုအပ်နေသူတွေတိုးလာပုံကိုဖော်ပြထားပါတယ်။2021အစာပိုင်းမှာလူသားချင်းစာနာပြီးထောက်ထားရမယ်သူတသန်းလောက်သာရှိပါတယ်စစ်ကောင်စီအာဏာသိမ်းပြီးနှစ်နှစ်ကျော်ကြာလာတဲ့အခါမှာတော့ထောက်ပံ့ရမယ်သူပေါင်း18တန်းနီးပါးရှိလာနေတာဖြစ်ပါတယ်တနည်းဆိုရရင်တော့မြန်မာပြည်သား3ယောက်မှ1ယောက်ကိုထောက်ပံ့ဖို့လိုအပ်နေတဲ့သဘောဖြစ်ပါတယ်ဒီလိုအခြေအနေမှာကလေးသူငယ်တွေဟာအနာဂတ်ပျောက်ဆုံးတဲ့မျိုးဆက်ဖြစ်လာနေပါတယ်ဒုက္ခရဲ့စခန်းတွေမှာခိုးလုံနေကြရတဲ့ကလေးတွေကလည်းစစ်ကောင်စီရဲ့တိုက်ခိုက်မှုကိုမလွတ်ကင်းနိုင်ကြပါဘူး။လေကြောင်းကနေဘုံကျဲတိုက်ခိုက်လို့တည်ဆုံးရတဲ့ကလေးငယ်အရေအတွက်ကလည်းကြာလာလေများလာလေဖြစ်နေပါလေ
။အမေပေးစနစ်အောင်မှာတက်ပြီးပြစီရပုံကိုမကြာမီကထုတ်တဲ့လုံလုံရေးတက်ဆောင်ကြီးအဖွဲ့အစည်းအခမ်းအနားမှာဖော်ပြထားပါလေ။ဘယ်သူအမေပေးစလဲဆိုတဲ့စာရန်ဖြစ်ပါလေ။2017မတ်လကစပြီး2023မတ်လအထိ7နှစ်တာကာလမှာဘယ်သူအမိန့်နဲ့အမှုခွင့်ရချိုးဖြက်တာလဲဆိုတာကိုစမ်းစစ်ထားပါတယ်။လူသတ်မှုလူဖြတ်မှုမဒိမ့်မှုနှိမ့်ဆက်ညှင်းပါမှုစတာတွေကိုဗမာတပ်မတော်ရဲ့အကြီးအကဲအရာရှိ66ရာခိုင်နှုန်းကျော်ရဲ့လက်အောက်ခံတပ်ဖွဲ့တွေကကျူးလွန်ထားတယ်လို့ယူဆပေါ်ရှိကြောင်းဖော်ပြပါတယ်။ဆေးရသွေးမှုနဲ့လူသားမျိုးနွယ်အပေါ်ရဲစွေမှုကျူးလွန်ရမှာအမိန်ကုန်ကဲမှုဂုဏ်ဆက်ဟာရှေးခေါင်းဆောင်တွေအတွက်အတုံးဝင်နေပါလေ။လက်နဲ့မရှိတဲ့အရာသားကိုပြစ်ခတ်တပ်ဖြတ်တာဟာရဲစွေမှုဖြစ်ကြောင်းရှစ်ဖို့တွေနားလည်ဖို့မရပါဘူး။ဒါကြောင့်လေကြီးရတွေနဲ့ဒုက္ခတွေစခန်းတွေကိုလက်နဲ့ကြီးတွေနဲ့ခြင်းတုံးပြစ်ခတ်နေကြတာဖြစ်ပါလေ။စစ်ကောင်စီကိုခုခံတိုက်ခိုက်ပြီးကလေးတွေကိုကာကွယ်နိုင်မှသာတိုက်ပြီးအနာဂတ်မှာလည်းမျော်လင့်ချက်ရှိနိုင်မှာဖြစ်ကြောင်းတင်ပြလိုက်ရပါတယ်ခင်ဗျာ
။ဦးအောင်ခင်တဲ့အတူကိုညံဝင်းအောင်တို့တင်ဆက်ခဲ့တဲ့မြမအရေးသုံးသက်ချက်အစီအစဉ်ပါရှင်။နိုဝင်ဘာလ24ရက်တောက်ကြနေမနက်ခင်ရေဒီယိုစီစဉ်တွေကိုဆက်လက်ထုတ်လင်းနေပါတယ်။အခုဆက်ပြီးတော့ကျမ်းမာရေးကဏ္ဍကိုတင်ဆက်ပေးပါမယ်။ပြီးခဲ့တဲ့အပတ်ကတင်ပြခဲ့တဲ့ e-cigarette အနေနဲ့အကြောင်းအပိုင်း3ကိုတင်ပြပေးပါပါ။vaping လို့ခေါ်တဲ့စိတ်လိမ်ငွေရှူဖို့အတွက်လူငယ်တွေကိုပြစ်မှတ်ထားကြညာလာတဲ့အချိန်မြန်မာနိုင်ငံမှာတော့ဥပဒေအရမတားနိုင် vaping လို့ကျန်းမာရေးပညာရှင်တွေကသတိပေးနေကြပါတယ် vaping တောက်တာလို့လူသိများတဲ့ဒီစိတ်လိမ်ငွေရှူဖို့ဘလို့ကြညာတွေနဲ့ဥပဒေအရဟာကွက်ဘာတွေရှိနေပါလဲဒီကြောင့် health digest ကျန်းမာရေးနဲ့ဆေးပညာကြားနဲ့အငိမ့်စား editor ချုပ်နဲ့ပြည်သူ့ကျန်းမာရေး foundation အလုံးမှုဆောင်အဖွဲ့ဝင်ဒေါက်တာတင်မောင်ထွေးခေါ်တောက်ထွေးစေမန်းကိုကိုဝင်းမင်းကမင်းမြတ်တင်ပြထားပါတယ်ရှင်
ဟုတ်ကဲ့ဒေါက်တာဒီမောင်ထွေးဒေါက်ထွေးစေမန်းခင်ဗျာကျွန်တော်တို့ vaping ceiling weight shooter စခဲ့ပုံအန္တရာယ်ရှိပုံတွေကိုပြီးခဲ့တဲ့အပတ်တွေကပြောပြီးမှဒီအန္တရာယ်အတွက်ကြိုသိထားတဲ့သတိပြုစရာတွေကိုဒီတစ်ခါအဓိကပြောမှာမို့ပါကနေစရှင်းပြခြင်းလဲဆရာကြီ
းဒီကလည်းတချို့ခင်မနေတဲ့လူတွေဆိုရင်ကိုယ်ကလေးဘာလို့ဒီမှာမသိဘူးကွန်ပျူတာထဲမှာထိုင်နေမှာဒီက memory stick လို့လိုပါလို့ချထားလိုက်မယ်။ဒီကဒီတော့မှအသာလေးခောက်ပြီးရှူလိုက်မယ်။ရှူပြန်ချထားလိုက်ရင်တော့ feeling ပေါက်နေတာအဲ့ဒါမသိတော့ပြီးပါလေတော်တော်ရအောင်။အဲ့တော့ကလေးတွေကသူတို့အချင်းချင်းလဲ fashion လို့ဖြစ်တဲ့အတွက်ကြောင့်သူတို့တားခဲ့ထားပြီးတော့ဘယ်ကနေကြော်ကြာရဆိုရင်အခုဒီ ID kit တော့ဒီ social media ပေါ့ Facebook တွေ Instagram တို့ Twitter တွေကနေပြီးတော့သူ social influencer တွေတုံးရတယ်။ celebrity တွေတုံးရင်တုံးမယ်။ဒါမှမဟုတ် TikTok မှာတုံးကြမယ်။အဲ့တော့သူတို့ပွဲတွေလုပ်တယ်။ မြို့ပြဖက်စတီဗယ်တွေမှာနောက်ကနေအဲဒီပိတ်ပင်လုပ်ပြီးလုပ်ပြတဲ့လူတွေကိုပြတယ်နောက်တကအောက်မှာစာတန်းတွေလည်းထိုးတာမျိုးတွေပေါ့လေအမျိုးမျိုးပါပဲသူရဲ့ဒီ marketing tactic တွေကတော်များပါတယ်အဲဒီပိတ်ပင်ကဘယ်လိုတော့ secret လောက်မထိုးဘူးဆိုတော့ခေါင်းစဉ်နဲ့စာရေးစာဝန်ပြိုင်ပွဲတွေလုပ်ခိုင်းတယ်ဆူပေးတယ် block down ဆိုလို့ဆိုရင် scholarship ပညာသင်ဆုပြီးပေးစီတရားနဲ့ချဲ့ပြီးတော့သူတို့တတ်ခတ်လုပ်နေပါတယ်အဲ့တော့ကလေးတွေကအဲ့နောက်မှာပါသွားကြပြီးတော့ဒဂုံရဆွဲတဲ့အထက်မှာပါနေကြတယ်ဘလော့အသက်ငယ်ငယ်သူ73နှစ်တော့ကျွန်တော်မြန်မာနိုင်ငံမှာတော့မိတ်ဆွေတူကြီးရဲ့မိသားစုတယောက်က73နှစ်ပဲရှိသေးတယ်အဲ့ဒါဘယ်ကနေ9,000 6,000ပဲရှိသေးတယ်အကျောင်းကနေတက်လာပြီးတော့အဲ့ဒါတို့တော်ပြီးတော့ကျွန်တော်ပြောပြဘူးပါတယ
်ဟုတ်ကဲ့ဆရာကြီးနောက်ထပ်ရောမိဘတွေဂျိုသတိပြုမိဖို့သိထားတင်တာရှိသေးလားဆရာ
အချို့ဆိုလို့ချင်းကမ္ဘောဒီးယားကျွန်တော်တို့မိတ်ဆွေတွေမှာဒီအကွေးခဲ့တဲ့လူပါဆိုရှင်ကဲကလေးကစားရတဲ့အချိန်မှာရုပ်လေးတိုင်းချထားရလို့ဖြစ်နေ။အဲရုပ်တော့ဘာတော့အဲ့ဒါမသိအောင်ဘူး။အဲ့ဒါလေးကိုကန်ပြီးတော့ဒီကဲလက်ကန်ဝင်ပြည့်တယ်လေ။နောက်မှအသာလေးဒီငွေနဲ့ညမှာအသာလေးလုပ်လိုက်ရင်လည်းဒါပြည့်ရှုလို့ရတယ်ပေါ့လေ။အဲ့တော့ဒီပစ္စည်းကသူတို့ကြုံညာတော့ကဆိတ်လိမ့်ဆိုလို့ရှိရင်တလိမ့်တော့လို့ရှိရင်ဆလေးပေါ်15ဘောလောက်နဲ့ပြီးပါတယ်။တလိမ့်ရောအလိမ့်မသေးတော့ဘူးလို့ရှိရင်ဘလောက်ကုန်မယ်ပတ်စံလေးတွတ်ရတာရှိတယ်။ဒီကောင်ကတော့တစ်ခါထည့်ထားလိုက်ရင်အချိန်ပေါင်းအရှိတ်ဖွာ400 500အထိရတယ်။အဲရပောင်းများစွာတော်လို့ရတယ်။နောက်ပြီးတော့ဒီစိကက်တော်တာမှဒီကိုယ်ရည်အပြင်ထွက်ပြီးဆုံးရှုံးမှုရှိဘူး။ဒီကောင်ကလုံးဝဆုံးရှုံးမှုမရှိဘူး။အမျိုးကြီးကအကုန်လုံးစွာရောက်တာဘူး။ဒါကဆုံးရှုံးမှုအနည်းဆုံးဖြစ်တဲ့အပြင်ဓာတ်ရိုက်ထိတယ်ပုံပြီးပြင်းချမ်းသာထိရတော့ရောဂါရဖို့လည်းပိုများပါလေ။ဒီကောင်ကလေးကိုသူတန်းနဲ့တော့မြန်မာနိုင်ငံမှာဖြစ်ပြီးကိုဘေးမဖြစ်ခင်ဒေးဒီမတက်ခင်ဆိုတော့တောင်းကို2000လောက်နဲ့တရုတ်လုတ်တဲ့ EC တွေတခါဆုံး EC တွေရှိတယ်။အဲ့လိုတော့သုံးတယ်။ခုလည်းအတော့3000ခွဲလောက်ဆိုရင်သုံးလို့ရတယ်
။ဟုတ်ကဲ့ဆရာ။အဲ့ဒီတော့ရောင်းတဲ့ဆိုင်တွေကမြို့ကြီးတွေမှာရှိလာတာပေါ့နော်
။အဲ့ဆိုင်တွေဆိုကျွန်တော်တို့research လုပ်တာဒီငံကိုမျိုးပေါ်မှာ online ကနေရောင်းတယ်ကျွန်တော်တို့ဒီ Facebook ကနေရှာတာ80ကျော်လောက်တွေ့တယ်။အများကြီးပဲဒီစမ်းကြောင်းတော့ဆိုနေရတယ်ဘယ်လိုတော်များပါလဲ။ကြောင်မဲ့ကျညာနေတာသူတို့အဲ့မှာလာဝဲပြီးတော့ကျညာနေတယ်။နောက်ဆက်တော့ဆိုင်နေဘားတွေကလပ်တွေမှာလည်း celebrity နဲ့ကျညာတယ်အဲလုတ်ပြတယ်။နောက် LED နဲ့ sign board တွေတော့ပုံဆိုးတာကျွန်တော်ရှယ်ယာကိုနံပါတ်တော့ကျွန်တော်မပြောတော့ပါဘူး။ရုပ်ရှင်မင်းသားသူရုပ်ရှင်မင်းသားကြီးကိုယ်တိုင်နောက်အဆိုတော်တယောက်လည်းပါပါတယ်။သူတို့ကိုယ်တိုင်အဲ့ဒါကိုကျညာထားတယ်။ LED နဲ့သူတို့ကျညာနဲ့လုတ်သွားပြီးတော့ဒီစကားထိပ်မှာဒီအခုတော့ထုတ်သွားပြီလေ။ကိုအလောက်ကြောင်ရပြီးအထီအောင်ဆိုအကင်ရဲပြီးတော့ဟောဒါပြည်ပကိုလည်းချိုးဖောက်နေတာပေါ့တကယ်တမ်းကျတော့ဒီကောင်ကမကြည်နာရပါဘူး။နောက်ဆွေးလေးတွေအားလုံးကအကြောင်းကြောင်ရတာသိထားပါတယ်။ဒါပေမဲ့မတိကြောင်ဆောင်ပြီးတော့ဒီတရားနဲ့ခုပြလာပါလားမသိဘူးသူတို့ပေါ့လေ။ဆွေးလေးတော်ပုံပေါ့လေ။ဘေးဘင်းကိုမကြည်နာတဲ့ကြောင်ရရောရှိနေပါလေ
။ဟုတ်ကဲ့ဆရာအဲ့ဒီတော့ဥပဒေပိုင်းအရာသိထားတင်တာရောမြန်မာနိုင်ငံမှာဘယ်လိုရှိလဲဆရာ
။တကယ်တမ်းကျတော့ဥပဒေပေါ့လေ။ဟိုက FCDC ကနေပြီးတော့ Breaking or Smoking ကိုပဲတတ်မှတ်ရမယ်ဆိုတော့ပြောထားပြီးသားဖြစ်ပါလေ။အမှန်ကလည်းအရကြောတော့သူ့ရဲ့ဘုရားမပြင်းရသေးဘူးမလို့ဒါမတော့အောင်ဆိုတာကိုကုရင်းကမတော့အောင်ဒီဘုရားကျွန်တော်နိုင်ငံမှာဒါနဲ့ကြောင်းမယ်ဘောက်ဘန်းလုပ်မယ်ဘန်းလုပ်လို့ရတယ်ဥပဒေကြီးအထီးပြင်ဖြစ်အောင်ဆိုရင်ပြမယ်အဲပြမယ်ဆိုတော့ဘန်းလုပ်မယ်ဆိုပြီးတော့နောက်ပြီးတဲ့သူကလက်ထက်မှာတွတ်တော်မှာကျွန်တော်တို့လည်းသွားပြီးတော့လော်ဘီရဲ့ခူကြပါဆိုပြောတာပြီးတော့သူတို့ကသဘောတူတယ်သဘောတူတဲ့အတွက်ကြောင့်တွတ်တော်မှာသူတို့ကတင်သွင်းပြီးတော့တွတ်တော်ကလည်းထုတ်ဖြတ်ပြီးအတီးပြီးအမှုလုပ်ပြီးဘန်လို့မယ်ဆိုတဲ့အကြောင်းကိုဒီ easy create ကိုဒီမှာနိုင်ငံကိုမပြောရအောင်မတော့အောင်ဒါဆေးလေးနဲ့ပြောတော့တို့တော့ approve ကလောက်တာ implementation ကိုလည်းမလာဘူ
းဟုတ်ကဲ့ new တွေထွက်မလာသေးတဲ့သဘောပေါ်ဆရာနော်လက်တွေလည်းဖို့အတွက
်ဟုတ်တယ်ခင်ဗျကျွန်တော်တို့ဒီကိုလုပ်ရတဲ့အတွက်ကြောင့်ကျွန်တော်နိုင်ငံမှာအခုတော်တော်များများပါဘို့လေဖြစ်တဲ့တိုင်းဒီ easy create တုံးဆွဲမှုကတော်တော်ကျပြတ်နေပါ
ဟုတ်ကဲ့ဆရာကြီးအဲ့တော့ဒီနေရာမှာဆရာကုလားကပြောခဲ့တဲ့အထဲ covid ကာလတုန်းကပေါ့နော်ဒီ vape ဆင်းဝေရှူတာတစ်ခါသုံးနေပေါ်လာသုံးလာခဲ့တာရှိခဲ့ပြီးတော့အခုနောက်ပိုင်းမှာတော့ဒီ share လို့ညှပြီးသုံးတာလည်းရှိနိုင်တာအတွက်တခြားဆရာကြီ
းဟို covid ရှိတော့တော့ဒီဖိလစ်ကျင်းတဲ့ covid ကလုံးဝငြင်းအောင်ပဲအဲ့တုန်းကတည်ရင်းကိုဆွဲချသွားတာတည်းမှာဖိလစ်တော့တဲ့လူတွေကပူဆိုးတယ်chronic disease ရှိသေးတယ်ဒီဖိလစ်တော့တဲ့လူတွေက covid ဖြစ်ရင်ကိုခါရတယ်အဲ့ကတော့ပူဆိုးတာပေါ့လေဒီကောင်ကလည်း covid နေရောရနေဆိုရင်တော့အဲ့တော့ share လုပ်လို့တော့မဖြစ်ရင်ကူးနိုင်တာပေါ့ဘယ်ဘက်ကဘယ်သက်ဖက်ကိုထည့်ရတာကိုတော့သူများလည်းကူးနိုင်တယ်နောက်တစ်ဆင့်တစ်ဆင့်တက်ပြီးတော့ဖိလစ်ဖြတ်မယ်ဆိုပြီးတော့ဒီတော့ပြောပြမယ်လဲလက်တွေ့မှာဖိလစ်မပြတ်တဲ့ပြင်ဒါကိုလည်းဆွဲတယ်ဖိလစ်ကိုလည်းတောက်တယ်ဘယ်လိုဖြစ်သွားရလဲအများကြီးပဲနောက်လူငယ်လေးတွေကလေးလေးတွေကိုဒီဗိတ်ပတ်နဲ့စလုခိုင်းတဲ့တော့ကပြီးလာတဲ့ခါမှာအဲ့ကောင်ကဖိလစ်သဘာဖြစ်သွားတယ်ပြောင်းသွားကြတယ်အဲ့ဒါလည်းဆက်ချေခွတ်သွားပြီးသားပါအဲ့တော့ ဟိုဒီကောင်ကတော့ဟိုဘလို့မှလေခေါင်းတိုးမပြေးဘူးပဲပြောရမှာဖြစ်ပါတယ
်ဟုတ်ကဲ့ဆရာနောက်ထပ်ရောဘာကြိုသတိပြုတင်တာကိုပြောဖို့ရှိသေးလားဆရာ
ဟိုဒီလုံးထူးထူးဆရာဝန်တွေရဲ့ပြောကြားချက်ရကျွန်တော်မက်ဆေ့ချ်ရပေးတာရရအခုငယ်ငယ်နဲ့20 30လောက်နဲ့ဖြစ်နေတဲ့အစ်ကိမတဲ့ကအားလုံးပြည့်တယ်မယ်။နှုတ်ယုံယောကဆိုတာ40ကျော်တော့မှလေ။အဲ့ရလာမှအစီအသိနဲ့များတာပဲ။နည်းနည်းဝိဒိပဲတိုးလို့ဖြစ်တဲ့ဖြစ်ဖြစ်ရှိရယောကက30လောက်နဲ့တွေ့တယ်လေ။ဆိုတော့သူဘာမှလည်းသူကလည်းမသိဘူး၊ပရက်ရှာလည်းမရှိဘူး၊ကုလိုလည်းမရှိဘူး၊ဖြစ်ကြိုးတိုးလည်းမရှိဘူး။ဒါမှမဟုတ်ဘာဖြစ်လဲဆိုသူ history ကိုလိုက်မေးကြည့်တော့ခါကျတော့ဘိန်းကင်းကိုသူကနှစ်ချိန်လာများဟောလေ။အစ်ကိစပေါ်ကလေးကတော့ဒီနေ့9နှစ်လောက် duration မကဘူးပေါ့လေ။ကုန်းနဲ့ history မျိုးပေးတာမျိုးလူငယ်နှစ်ယောက်လောက်ကိုအဲ့ဒီနှလုံးအတိတ်နဲ့နားတာသိရလို့ကျွန်တော်ပြောမှုရတယ်အဲ့တော့ဒါကျွန်တော်တို့နိုင်ငံရဲ့ဒါဆို research shop ဖက်လို့ကိုဒူရတာပေါ့လေအဲ့တော့ပေတာပေါ့ဒီပိန်းကင်းကတက်မကြီးတဲ့အနေရှိတာကတော့လုံးဝပေတာပါပဲလုံးဝဒါအဲ့ဒီနဲ့တန်းတူထားပြီးတော့ကာမရမကိစ္စဖြစ်ပါလေ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းတက်ဆက်တဲ့ကျမ်းမာရေးကဏ္ဍဖြစ်ပါရဲ့ရှင် view ရဲ့တောက်ကြနေမနက်ခင်း video အစီအစဉ်လေးကိုတိုက်ရိုက်ထုတ်လင်းပေးနေပါတယ်မကြခင်မှာတော့အပတ်စဉ်တင်ဆက်နေကြသတင်းလွှာတွေကိုတင်ဆက်ပေးတော့မှာမို့တိုင်းရင်သတင်းလွှာအစီအစဉ်ကိုတင်ဆက်ပေးမှာမို့စောင့်မျှော်နားဆင်ပါရှင
် view ရဲ့အစီအစဉ်တွေကို radio ရုပ်မြင်သံကြားတို့အပြင် facebook စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ် view မြန်မာပိုင်း facebook စာမျက်နှာလေးစာကတော့ facebook.com/viewburmese ဖြစ်ပါတယ်
ဖြူမြန်မာပိုင်းစီစဉ်တောက်ကြနေမနက်ခင်းရေဒီယိုစီစဉ်ကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32နဲ့49ဒီဂါနေတိုက်ရိုက်ထုတ်နေပေးနေတဲ့တစ်ချိန်တည်းမှာပဲဖြူမြန်မာပိုင်း Facebook နဲ့ YouTube စာမျက်နှာတွေမှာလည်းထုတ်လင်းနေတဲ့အချိန်နဲ့တစ်ပြိုင်နက်တည်းကြည့်စုနားဆင်လို့ရပါတယ်။အခုဆက်ပြီးအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းတော်အစီအစဉ်လှည့်ရောက်ပါပြီ။နေဆက်ဒေသတိုင်းရင်းသတင်းတော်တွေကစူးစီးတင်ဆက်ပေးထားတာပါရှင်။
စင်တင်ဆက်သွားမယ်တိုင်းရင်သတင်းလွှာကကြေဆိုပါတယ်မြန်မာနိုင်ငံတဝမ်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မအာမီပါနေဆက်ဒေသတိုင်းသားသတင်းနောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်ပေါတော်မြို့ကလူသားတိုင်းကအဖြစ်ဖမ်းဆီးခံထားတဲ့ယာနဲ့ချီရဲ့အရက်သားတွေကိုရခိုင်တပ်တော်ကကယ်ထုတ်နိုင်ခဲ့ပါတယ်။ဖမ်းဆီးခံထားရတဲ့စစ်ကောင်စီရဲ့လေရင်မှူးကိုဂရီနီဒီဥပဒေနဲ့အညီအရေးယူနိုင်ရေး IEC ကလှုပ်ဆောင်နေပါတယ်။သတင်းလွှာတွေတဲမှာတော့ရခိုင်ပြည်နယ်ထဲကစစ်တပ်နဲ့ရခိုင်တပ်တော်တို့အကြားတိုက်ပွဲတွေတဲစစ်တပ်ရဲ့ပြစ်ခတ်မှုတွေကြောင့်ပြည်သူတွေဘေးလွတ်ရာကိုထွက်ပြေးနေရတဲ့အကြောင်းတွေကိုနားဆင်ရဖို့ရှိပါတယ်။
ကျမကနန်းဟွန်ပါရှင်တရင်တွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်ပောက်တော်မြို့မှာစစ်ကောင်စီတပ်ကလူသားတိုင်းကအဖြစ်ဖမ်းဆီးထားတဲ့အရက်သားတွေထဲကတန်ဃာတော်တွေကလေးတွေကိုဝန်ဆောင်အမျိုးသမီးတွေနဲ့တက်ကြီးဝယ်ဦးတွေပါဝင်တဲ့ယာနဲ့ချီတဲ့အရက်သားတွေကိုကယ်ထုတ်နိုင်ခဲ့တယ်လို့ရခိုင်တပ်တော်ကထုတ်ပြန်ထားပါတယ်ဖမ်းဆီးခံနေရတဲ့အရက်သားပြည်သူတွေကိုနိုဝင်ဘာလ27နဲ့22ရက်နေ့တွေမှာကယ်ထုတ်နိုင်ခဲ့တာဖြစ်ပါတယ်နိုဝင်ဘာလ25ရက်နေ့ညအချိန်ပောက်တော်ရဲစခန်းကိုရခိုင်တပ်တော်ကသိမ်းယူပြီးမြို့ကိုရာယီထိန်းချုပ်ထားပြီးနောက်စစ်ကောင်စီတပ်ကလေကြောင်းရေကြောင်းပစ်ကူတွေနဲ့မြို့ကိုပြန်လည်ထိန်းချုပ်ခဲ့တာပါအဲ့ဒီနောက်မှာစစ်ကောင်စီတပ်ကအခုလိုအရက်သားတွေကိုတစားခံအဖြစ်ဖမ်းဆီးထားတာဖြစ်တယ်လို့အရက်သားတချို့ကိုလည်းတပ်ဖြတ်ခဲ့တယ်လို့ပောက်တော်မြို့ခံတွေကပြောပါတယ်တစားခံတွေကိုကယ်ထုတ်တဲ့တိုက်ပွဲမှာစစ်ကောင်စီတပ်ကလေကြောင်းအပြင်အတွဲလိုက်တဲ့ဒုံးတွေနဲ့ပါပစ်ကူပေးတဲ့အတွက်တိုက်ပွဲပြင်းထန်ခဲ့တယ်လို့စစ်ကောင်စီဘက်ကအကြဆုံးများပြီးလက်နက်တချို့ကိုလည်းသိမ်းဆီးရမိထားတယ်လို့ဆိုပါတယ်
ကိုကန်တက်လှုပ်ရှားနေထိုင်တဲ့ရှမ်းပြည်မြောက်ပိုင်းလောက်ကင်မြို့မှာလက်နက်ကြီးကြားရောက်ပောက်ကွဲခဲ့လို့အရက်သား6ယောက်သေဆုံးပြီး10ယောက်ထက်မနည်းထိခိုက်ဒဏ်ရာရရှိခဲ့ပါတယ်နိုဝင်ဘာလ22ရက်နေ့မနက်8နာရီခွဲလောက်ကလောက်ကင်မြို့အထက်တုံချိန်နဲ့စန်တန်ဂိတ်ဘက်မှာလက်နက်ကြီးကြားရောက်ပောက်ကွဲခဲ့တာဖြစ်ပါတယ်လူသေဆုံးမှုအပြင်နေအိမ်တွေကားတွေလည်းထိခိုက်ပျက်စီးခဲ့ပါတယ်လောက်ကင်မြို့မှာကိုကန်တက် MNDAA နဲ့စစ်ကောင်စီတပ်တွေကြားဒီနေ့အထိတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပြီးဒေသခံတွေလည်းနေရက်ကနေ nesin topi ting shong ni ware. Yama pay me ni de dita kanwile santa eku, yong we tong tong. Just say they niba bewele we lu maya wulu sujaware.
Pansi yami tare le mu bomu kain tamu, gay ni di ubre ne ani ye yu na ye, gay ni di jagala ucho ye kansi, I e siga lo sound ni de lu. No wimala na sataya ni a topia ni bare, laya pansi yami kere at that lesson ni a yue, le mu bomu kain tamu. ကိုပဲအမတ်လေးနှစ်ရှင်၅တုံးတောင်ဝူလီတက်ကဖြစ်ပြီးတွဲဖက်လေးမှုဖြစ်သူဘိုးစားနေမောင်ကတော့လူမြောက်နေဆဲဖြစ်လို့ဖန်စီရမိနိုင်ရေးရှာဖွေဆောင်ရွက်နေတယ်လို့ IEC ကဆိုပါတယ်စစ်ကောင်စီရဲ့
ကချင်ပြည်နယ်အင်ဂျန်ရမြို့နယ်တဲ့အထိုင်ချတပ်ဆွဲထားတဲ့စစ်ကောင်စီရဲ့တပ်စခန်းနှစ်ခုကစစ်ကောင်စီတပ်သားတွေအပြင်မြို့အတွင်းမှရှိတဲ့ရဲတပ်ဖွဲ့ဝင်တွေနဲ့အုပ်ချုပ်ရေးပိုင်းကဝန်ထမ်းတွေမြစ်ချနာဘက်ကိုပြောင်းရွှေ့သွားတယ်လို့ဒေသခံတွေကပြောပါတယ်။အင်ဂျန်ရမြို့နယ်အတွင်းရှိတပ်စခန်းတစ်ခုဇွတ်မှန်ရန်15မိုင်ကိမ့်မှာထိုင်ထားတဲ့တပ်စခန်းတစ်ခုကိုနိုဝင် ချုပ်နေမိတဲ့ကအစစ်ကောင်စီတပ်စခန်းတွေဆုတ်ခွာသွားပြီဖြစ်ကြောင်းတကချင်းနဲ့ရဲ့လူမှုကွန်ရက်စာမျက်နှာမှာဖော်ပြထားပါတယ်
။ချင်းပြည်တည်တိမ်မြို့နယ်ကနေဒီတောင်ပေါ်မှာတပ်ဆွဲထားတဲ့စစ်ကောင်စီတပ်စခန်းကို PDF ဆိုလန်တပ်ဖွဲ့ကတိုက်ခိုက်သိမ်းပိုက်ပြီးပိုကြီးအစစ်ရှိသူတယောက်အပါအဝင်12ယောက်ကိုအရှင်ဖမ်းမိထားပါတယ်။အင်အား30ဝန်းကျင်လောက်ရှိတဲ့စစ်ကောင်စီလေတပ်စခန်းကိုနိုဝင်ဘာလ21ရက်နေ့မနက်ပိုင်း4နာရီကစလို့ PDF ဆိုလန်တပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်ရမှာမနက်9နာရီလောက်မှာစခန်းတစ်ခုလုံးကိုသိမ်းပိုက်နိုင်ခဲ့ကြတာဖြစ်တယ်လို့ PDF ဆိုလန်တာဝန်ရှိသူတွေကပြောပါတယ်။စခန်းသိမ်းတိုက်ပွဲမှာစစ်ကောင်စီဘက်ကအနည်းဆုံး၂ယောက်သေဆုံးပြီးအများစုကတော့ထွက်ပြေးသွားကြပေမဲ့လိုက်လံရှာဖွေဖမ်းဆီးရမှာစစ်ကောင်စီတပ်သား၁၂ယောက်ကိုအရှင်ဖမ်းဆီးရမိထားတာဖြစ်ပါတယ်။ကလေးတီတိန်ကလာမကြီးဘေးမှာရှိတဲ့ကနေဒီတောင်ဟာချင်းပြည်နယ်မှာဒုတိယအမြင့်ဆုံးတောင်ဖြစ်ပြီးစစ်ရေးအရာအချက်ချာကြတဲ့နေရာတစ်ခုလည်းဖြစ်ပါတယ်
။ KNU တပ်မ6ဒူပလာယာခရိုင်ကွန်ကရစ်မြို့နယ်အတွင်းမှာရှိတဲ့နန်းစီရဲဝင်ထမ်းတွေနိုဝင်ဘာလ24ရက်နောက်ဆုံးထားပြီးမြို့ရဲကနေအမြန်ဆုံးထုတ်ခွာကြဖို့နိုဝင်ဘာလ18ရက်နေ့မှာ KNU ကအမိန့်ထုတ်ပြန်ပါတယ်။ကြိုက်တုံမြို့၊ကုတ်ကရီမြို့၊စုကလီမြို့နဲ့ဝေါ်လီမြိုင်မြို့ကစစ်တပ်ရဲ့အုပ်ချုပ်ရေးရန်တရာအောက်ကဝင်ထမ်းတွေထွက်ခွာသွားဖို့အချိန်ချင်းသတိပေးအပ်ပြီးဖြစ်တယ်လို့ဒီလ18ရက်နေ့ထုတ် KNU အမိန့်စာထဲမှာဖော်ပြပါတယ်။ဒီအမိန့်ထုတ်ပြန်ချက်ကိုမလိုက်နာကြလို့ဖြစ်လာမဲ့နောက်ဆက်တွဲပြဿနာတွေကိုတာဝန်ယူမှာမဟုတ်တာကြောင့်ဒီစာထုတ်ပြန်ပြီး9ရက်အတွင်းအမြန်ဆုံးထွက်ခွာသွားဖို့နောက်ဆုံးအချိန်သတိပေးလိုက်တယ်လို့ KNU ကဆိုပါတယ်။
အခုဆက်ပြီးတော့သတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါရခိုင်ပြည်မှာစစ်ကောင်စီတပ်နဲ့ရခိုင်တပ်တော်အေအေတို့ကြားတိုက်ပွဲတွေဖြစ်ပွားပြဲနောက်မှာစစ်ကောင်စီတပ်ကလူနေရပ်ကွက်တွေနဲ့ရွာတွေတဲကိုလက်နက်ကြီးလက်နက်ငယ်တွေနဲ့ပစ်ခတ်ခဲ့တဲ့အတွက်ထောင်ပေါင်းများစွာသောပြည်သူတွေဟာဘေးလွတ်ရာကိုထွက်ပြေးနေကြပါတယ်ဒီကြောင့်ကိုတော့မောင်အေးကနေစူးစီးတင်ဆက်ထားပါတယ်
မင်းမြမျိုးဘွားကနေရဲ့ဆွမ်းခါလာသူတယောက်ကမြို့ထင်းမှာသူတို့ကြုံတွေ့ခဲ့ရတဲ့အခြေအနေကိုအခုလိုပြောပါတယ်
။သူတို့ကနေပြီးရင်ငင်းလိန်ဝင်ပို့လို့ပိုက်ပါတယ်
။သူတို့ကနေဝင်ရင်ပြစ်ပြီးနေ့တိုင်းပြစ်နေတော့ကျွန်တော်တို့ရဲ့ကလေးတွေကတိတ်ကြောက်ကြတယ်။ကလေးတွေကကြောက်တော့ကျွန်တော်တို့မိဘတွေကလည်းထားလို့မရဘူး။မိထွန်းထားတဲ့အိမ်တွေကိုလည်းလဲမိပြစ်တယ်။အဲ့လိုမျိုးတောင်းကျဲနေကြတာ။
မင်းမြမျိုးမှာစိုက်ကောက်စီတက်ကညအရှင်မြို့ထဲဝင်ပြီးလူနေအိမ်တွေကိုလာနာငယ်တွေနဲ့ပိုက်ခဲ့တယ်လို့လာနာကြီးတွေနဲ့လည်းရဲသက်ပိုက်ခဲ့တာတွေအခုရပဲ့တွန်းစားတိုက်လုပ်နေတဲ့အတော့လူသေဆုံးမှုရှိခဲ့တယ်လို့လူနေအိမ်တချို့နဲ့ဆေးရုံကခွေးစိတ်ခန့်အဆောက်အဦလေးလာနာကြီးကြေကြလို့ပြသခဲ့ပါတယ်။လာရှိအရှင်မောင်မြမျိုးဘွားကအိမ်တွေမှာအိမ်စုံလောက်သာကျင်နေကြပြီးမြို့ခန့်၃ပုံ၂ပုံလောက်ကမြို့ကိုစွန့်ခွာသွားကြပြီဖြစ်တယ်လို့မြို့ခန့်တွေကပြောပါတယ်။ဒါအပြန်ရခိုင်တက်တော်ကယာယီထိန်းချုပ်ခဲ့တဲ့ပေါတော်မြို့မှာလေတမျိုးလုံးနှိမ်ပါပြင်းနေကြရပြီးဆရာမရှားရောက်အပါဝန်အရဲသ200နှိမ်ပေါက်ကိုလေစိုက်ကောက်စီတက်ကဖမ်းဆီးထားပါတယ်သူတို့ထဲကတချို့တဝက်ကိုတော့နိုဝင်ဘာလ21ရက်နဲ့22ရက်နေ့တွေကရခိုင်တက်တော်ကကေထောက်နိုင်ခဲ့ပါတယ် ပေါတော်မျိုးရေးစခန်းကိုနိုဝင်ဘာလ15ရက်နေ့ညအချိန်မှာရခိုင်တပ်တော်ကသိမ်းယူပြီးမြို့ကိုခိုက်တထိန်းချုပ်ပြီးနောက်မှာတော့စိုက်တက်ကလေကြောင်းရေကြောင်းတွေကပိုက်ခဲတိုက်ခိုက်ပြီးပြန်လေထိန်းချုပ်ခဲ့ပါတယ်။မြောက်ဦးမြို့ဖက်မှာလည်းစိုက်ကောက်စီတက်ကညာတိုက်လိုလိုရန်သက်ပိုက်ခဲနေတဲ့အတွက်မြို့ခံတွေထွက်ပြေးနေကြရတယ်လို့မြို့ခံတယောက်ကပြောပါတယ်။
ဘုရားပေါ်တို့ပြင်စည်းတို့အလဲစည်းတို့ကပြေးကြတာရက်ွက်တိုင်းလူလူပေါ့ကွက်ကြကွက်ကြပြေးကြတာဒီ17လပိုင်း23ရက်နေ့ကလေးကလက်နဲ့ကြီးတွေနဲ့မြို့ပတ်ပတ်လေကိုပြစ်နေတာအဲ့ဒီအချိန်မှာမတော်တဆလက်နဲ့ကြီးကြလို့ထိခိုက်တံရရမှစိုးရင်ပြီးထွက်ပြေးနေကြတာဆိုင်တွေကတော့မနေ့ပိုင်းတစ်ချိန်ဖွင့်နေအားလုံးတော့မဟုတ်ဘူး
ရခိုင်ပြည်မှာနိုဝင်ဘာလ13ရက်နေ့ကစတံဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်အရဲစ11ယောက်သေဆုံးခဲ့ပြီး30ကျော်လည်းထိခိုက်ဒဏ်ရာရရှိထားသလိုရာနဲ့ရှိတဲ့ပြည်သူတွေလည်းဖမ်းဆီးခံနေရပြီးနေရဲဆွမ်းခွာသူလူပေါင်း 2,000 ကျော်ပိုတိုးလာနေတယ်လို့ UN OSHA ကနိုဝင်ဘာလ18ရက်နေ့ထုတ်ပြန်ရှမှာဖော်ပြထားပါတယ်
တိစုံညာနှစ်ခုစစ်စင်ရေးတဲ့ရှမ်းမြောက်လာရှိုးမြို့နယ်မိုင်းော်တိုက်နယ်မိုင်းကျက်အုပ်စုမှာရွာသား3ယောက်လက်နက်ကြီးကြီးစားထိမှန်ဒဏ်ရာရပြီးအယောက်900ကျော်ကတော့စစ်ဘေးတန်းချောင်နေရပါလေနေအိမ်30လောက်လည်းထိမှန်ပျက်စီးခဲ့ပါလေသူတို့ရဲ့ရဲရွာထဲမှာလည်းလက်နက်ကင်တပ်ဖွဲ့တွေဆက်ပြီးတော့ရှိနေလို့နေရက်ကိုမပြတ်နိုင်သေးတာအယက်20ကျော်သွားပြီဖြစ်ပါလေနမ်ဟောမ်ကနေတင်ဆက်ပေးပါမယ်ရှင်
မြို့နယ်လမ်းမဆက်သွယ်ရေးခက်ခဲပြီးမုံရော်အုပ်စုနယ်မိုင်30လောက်အကွာတန်တွေမြစ်ဘေးတောင်ပေါ်မှာရှိတဲ့မုံချက်ရွာမှာဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ဝမ်လုံနဲ့ဝမ်ကရွာကရွာသား900ကျော်ဟာမုံရော်တိုက်နယ်ထဲအော်တိုဘာလကုန်မိုင်းကဆက်လို့စစ်ဘေးတင်းချောင်နေကြရပါတယ်။ရွာသားနှစ်ယောက်ကလက်နဲ့ကြီးကြီးထိမှန်ကတယောက်တေဆုံးခဲ့ပါတယ်။နေရပြန်သွားကြည့်သူစစ်ဆောင်ရွာသားတယောက်ကရှမ်းစကားနဲ့အခုလိုပြောပါတယ်။
နာပေါ့ရွာသားတယောက်ကိုထင်းနေစစ်သားကတားရမရက်လို့ရွာထဲမှာပဲပြစ်တက်ခံရရတယ်။နာပေါ့ရွာသားနောက်တယောက်ကလည်းအဲ့ဒီမှာလည်းပျောက်သွားတယ်။ခုထိပြန်မတွေ့ရင်နောက်ပြီးအသက်60ရွယ်ဥလူဆိုတာကတော့စစ်သားတွေကလေရင်နဲ့ပုံလာကျဲတာထိမှန်တယ်။ဒဏ်ရာရသွားတယ်။
လက်ရှိမင်းရော်ရောက်မင်းကျက်ရွာကစစ်ဘေးရှောင်ရွာသား900လောက်ဟာကုညီထောက်ပံ့မှုတွေအထူးလိုအပ်နေပါတယ်။ဝမ်လုံနဲ့ဝမ်ကတ်ရွာတွေထဲကိုညီနောင်မဟာမိတ်တပ်သားတွေဝင်ရောက်နေထိုင်နေချိန်စစ်ကောင်စီကလေရင်နဲ့ပုံကျဲမှုကြောင့်နေအိမ်အလုံး30ကျော်ပျက်စီးသွားတယ်လို့လည်းစစ်ဘေးရှောင်တွေကပြောပါတယ်။အသက်30အရွယ်ခန့်ရှိစစ်ဘေးရှောင်ရွာသားတယောက်ကအခုလိုဆက်ပြောပါတယ်
။ ဝမ်လုံဝမ်ကတ်ရွာကနေအိမ်တွေကိုညီနောင်မဟာမိတ်တပ်သားတွေကဝင်ဖောက်ပြီးတော့အိမ်ထဲကဥစ္စာပစ္စည်းတွေကိုယူတွားရောင်းနေတာဝမ်ကတ်မှာရှိတဲ့ကုံစုံဆိုင်6ဆိုင်နဲ့ဝမ်လုံမှာရှိတဲ့ကုံစုံဆိုင်တွေဖောက်ခံရတာအိမ်တကာပိတ်ထားတဲ့သူတို့ကဖျက်ပြီးဝင်မွေကြတာဆိုင်ငယ်တွေလည်းယူစည်းတွားပြီးစီကုံတဲ့နေရာမှာပစ်ထားခဲ့တယ်
ဒီကိစ္စနဲ့ပတ်သက်ပြီးတအံတဖွဲ TNL ရဲ့ပြန်ကြားရေးကိုဖုန်းနဲ့ဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။နိုဝင်ဘာလ၄ရက်နေ့ကမုန်းကျက်မြို့ရှိစစ်ကောင်စီတပ်စခန်းကိုညီနောင်မဟာမိတ်၃ဖွဲ့ကတိုက်ခိုက်ရမှာစစ်ကောင်စီတပ်ကလေကြောင်းနဲ့အစိမ့်ငွေပုံကျဲချခဲ့တယ်လို့ညီနောင်မဟာမိတ်၃ဖွဲ့ကနိုဝင်ဘာလ၁၈ရက်နေ့ကသတင်းထုတ်ပြန်ထားပါတယ်
။အခုဆက်ပြီးသတင်းအချင်းချုပ်ကိုနားဆင်ကြရမှာပါ
။ရခိုင်ပြည်ပေါ့တုံးမြို့ကလူသားတိုင်းကအဖြစ်ဖမ်းဆီးခံထားရတဲ့ယာနဲ့ချီရဲ့ရက်သားတွေကိုရခိုင်တပ်တော်အေအေကကယ်ထုတ်နိုင်ခဲ့ပါတယ်။ဖမ်းဆီးရမိထားတဲ့လေရင်မူပုံမူခိုင်တပ်မို့ကိုကရင်နီပြည်ဥပဒေနဲ့အညီအရေးယူနိုင်ရေးကရင်နီပြည်ကြားကာလအုပ်ချုပ်ရေးကောင်စီ IEC ကလှုပ်ဆောင်နေပါတယ်။
တော်ရရှင်တွေအခုနားဆင်နေကြရတာကတော့နေဆက်တီတာကတိုင်းသားသတင်းတော့တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းတော့ပဲဖြစ်ပါတယ်။နောက်သတင်းမှအစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်။ကျမအမိပ
ါ။နေဆက်တီတာတိုင်းရင်းသတင်းတော့တွေစူးစီးတင်ဆက်ထားတဲ့တိုင်းရင်းသတင်းတော့အစီအစဉ်ကိုတင်ဆက်ပေးခဲ့တာပါရှင်။အခုတင်ဆက်ခဲ့တဲ့တိုင်းရင်းသတင်းတော့အစီအစဉ်နဲ့အတူ FIWE ကထုတ်လွှင့်တဲ့အပတ်စဉ်ကဏ္ဍတွေနောက်ဆုံးရသတင်းတွေသတင်းစောင်းပါတွေကိုတော့ VOA website လိပ်စာ burmese.voanews.com အပြင် VOA မြန်မာပိုင်းရဲ့ Facebook နဲ့ YouTube စာမျက်နှာတွေမှာလည်းပြန်လည်နှာစင်ကြည့်ရှုလို့ရပါတယ်။ VOA စီစဉ်တွေကိုတော့ရုပ်သံစီစဉ်ဖြစ်နေလဲဖြည့်ဆွက်တင်ဆက်ပေးနေတာပါရှင
်။ American Soya ရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ။
San Francisco မှာမကြာသေးမီကကျင်းပခဲ့တဲ့ အာရှပစိဖိတ်စီးပွားရေးပူးပေါင်းဆောင်ရွက်မှု APEC ဝန်ကြီးအဆက်အစည်းမှာနိုင်ငံတိုင်းဝန်ကြီးအန်တိုနီဘလင်ကင်ကပြည်သူလူထုနဲ့အနာဂတ်မျိုးဆက်သစ်အတွက်တရားဝါပြောရေးကိုမြှင့်တင်ပေးတဲ့ပွင့်လင်းတက်ကြွခံနိုင်ရင်ရှိပြီးငြိမ်းချမ်းတဲ့အာရှပစိဖိတ်အတိုင်းဝန်းဖြစ်ပေါ်ရေး American ပြည်တော်စုအနေနဲ့ဂရိကဝတ်ပြုထားကြောင်းကြေညာခဲ့ပါတယ
် United States believes in that vision a region where economies are free to choose
American ပြည်တော်စုဟာအာရှပစိဖိတ်ဒေသကြီးတစ်ခုလုံးကိုစီးပွားရေးနယ်ပယ်တွေမှာကိုပိုင်လမ်းကြောင်းနဲ့မိဖက်နိုင်ငံတွေကိုလွတ်လပ်စွာရွေးချယ်ခွင့်ရှိတဲ့ပြဿနာတွေကိုပွင့်ပွင့်လင်းလင်းကင်တွယ်ဖြေရှင်းပြီးစီမင်းစည်းကမ်းတွေကိုပွင့်လင်းမြင့်သားစွာချမှတ်ကာတရားမျှတစွာကျင့်သုံးတဲ့ကုန်စည်ပစ္စည်းတွေအကြံဉာဏ်တွေနဲ့လူတွေကတရားဥပဒေနဲ့အညီလက်လက်စွာကူးလူးဆက်ဆံစည်းစင်းနေတဲ့ဒေသကြီးဖြစ်ရမယ်ဆိုတဲ့အမြင်ကိုယုံကြည်ထားပါတယ်ဒီတဲ့ပေါ်ပြီးတာဝါပြောတဲ့အနာဂတ်တွေကျွန်တော်တို့အမှန်တကယ်တိုးတက်မှုရှိအောင်လုပ်နိုင်ခဲ့တယ်လို့ဝန်ကြီးဘလင်ကင်ကပြောပါတယ် APEC အဖွဲ့ကြီးကိုလွန်ခဲ့တဲ့ဆယ်စုနှစ်သုံးခုခန့်စတင်တည်ထောင်ချိန်ကစပြီးဒေသတွင်းစုစုပေါင်းပြည်တွင်းထုတ်လုပ်မှုပမာဏ GDP တန်ဖိုးဟာဒေါ်လာ16 trillion ကနေဒေါ်လာ 52.8 trillion အထိတိုးလာခဲ့ပါတယ်။တူးချင်းဝင်ငွေကလည်းအကြမ်းမြင့်အဖြစ်လေးစားတိုးလာခဲ့ပြီးတန်းနဲ့ချီတဲ့လူတွေကိုစည်ရဲတွင်းကနေကယ်တင်နိုင်ခဲ့ပါတယ်။ APEC အဖွဲ့ဝင်22နိုင်ငံဟာအခုကကမ္ဘာလူဦးရေရဲ့40ရာခိုင်နှုန်းကိုကိုစားပြုပါတယ်။အဖွဲ့ဝင်နိုင်ငံတွေကကမ္ဘာကုန်သွယ်မှုရဲ့ထက်ဝက်ကိုလက်ပတ်နေပြီးကမ္ဘာကုန်စည်နဲ့ဝန်ဆောင်မှုတွေရဲ့60ရာခိုင်နှုန်းကိုထုတ်လုပ်နေပါတယ်။အမေရိကန်ပြည်ထောင်စုဟာလာမယ့်နှစ်တွေမှာ APEC အတွက်ဦးစားပေးအကြောင်းအရာ၃ခုကိုအလေးပေးထားကြောင်းဝန်ကြီးဘလင်ကင်ကပြောပါတယ်ဒီထဲကပထမဆုံးအချက်ကတော့အပြန်အလှန်ချိတ်ဆက်မှုဖြစ်ပါတယ
် We're working to build greater supply chain resilience to invest
ကျွန်တော်တို့ဟာအချင်းချင်းချိတ်ဆက်ပေးပြီးကြေပြောတဲ့တိုးတက်မှုတွေအခြေခံအုတ်မြစ်ချပေးတဲ့အရည်သွေးမြင့်ရေရှည်တည်တဲ့အခြေခံအဆောက်အအုံတွေမှာရင်းနှီးမြှုပ်နှံမှုအတွက်ဘုံဘုံကြီးမားပြီးစဉ့်ညံခံနိုင်စွမ်းနဲ့ထောက်ပံ့ရေးဂွင်းဆက်ကြီးတစ်ခုတည်ဆောက်နိုင်ရေးကျွန်တော်တို့လှုပ်ဆောင်နေပါတယ်ဒုတိယဦးစားပေးကတော့စမ်သစ်တီထွင်မှုဖြစ်ကြောင်းဝန်ကြီးဘလင်ကင်ကပြောပါတယ
်
APEC ရဲ့အခမ်းကဏ္ဍကိုအခွင့်အကောင်းယူပြီးစိတ်ကူးစိတ်တမ်းတွေကိုဝေဖားပေးသူအနေနဲ့လုံသမားတွေနဲ့စီးပွားရေးလုပ်ငန်းတွေကိုပြင့်တင်နိုင်စွမ်းနဲ့ဒေသတွင်းနဲ့ကမ္ဘာကြီးတစ်ခုလုံးမှာရင်ဆိုင်နေရတဲ့အပြင်းထန်ဆုံးသောစိန်ခေါ်မှုတချို့အတွက်ဖြည့်ရှင်းချက်အသစ်တွေကိုအစိတ်မြင့်တင်နိုင်ရေးအတွက်ကာဗွန်နည်းပညာကဏ္ဍလျှော့ချပြီးမြတ်တာတဲ့စွမ်းရည်အကူပြောင်းတစ်ခုဖြစ်အောင်ဆောင်ရွက်တာကအစဒီဂျစ်တယ်နည်းပညာစီးပွားရေးကိုပုံဖော်ကူးပြောင်းတာမျိုးအထိကျွန်တော်တို့လှုပ်ဆောင်နေပါတယ်တတိယအချက်ကတော့အားလုံးပါဝင်နိုင်မှုကိုအားကောင်းစေပြီးပုံရှုံးနေတဲ့လူသားတွေရဲ့စွမ်းဆောင်ရည်တွေကိုဖော်ထုတ်နိုင်ဖို့အတွက် STEM လို့ခေါ်တဲ့သိပ္ပံနည်းပညာအင်ဂျင်နီယာနဲ့သင်္ချာကဏ္ဍတွေမှာမျိုးသမီးတွေအတွက်အခွင့်အလမ်းတွေပို့ဖန်တီးပေးတာပဲဖြစ်ဖြစ်ဌာနေတိုင်းသားလူမျိုးတွေကစုံဦးတီထွင်သူတွေကိုအရင်းနှီးတွေရယူနိုင်ခွင့်ပုံမဖန်တီးပေးတာပဲဖြစ်ဖြစ်ဝေးလံခေါင်းတည်တဲ့ကျေးလက်ဒေသတွေကိုဆက်သွယ်မှုချက်ထွင်မှုကမ္ဘာပတ်လမ်းထဲမှာအနိုင်ပြန်ဂျိုရုစနစ်တွေစူးစမ်းဖန်တီးတာမျိုးပဲဖြစ်ဖြစ်လှုပ်ဆောင်ပါမယ်လို့ဝန်ကြီးဘလင်ကင်ကပြောပါတယ်ကျွန်တော်တို့အဖွဲ့ကြီးကကိုစားပြုတဲ့လူတွေဟာပုံမခံနိုင်ရှိရေရှည်တည်တတ်ပြီးပုံမကူးလူးဆက်ဆံချိတ်ဆက်ထားတဲ့အနာဂတ်ကိုတည်ဆောက်ကြဖို့ငတ်လင့်နေကြပါပြီကျွန်တော်တို့မျှဝေတည်ရှိနေကြတဲ့ဒေသကြီးတစ်ခုလုံးပုံမအကောင်းလာစေမဲ့တိုးတက်မှုကိုတောင်းအားပေးလှုပ်ဆောင်မှုယင်းနီးမြုပ်နှံမှုစမ်းသစ်တီထွင်မှုအလုပ်တွေလုပ်ကြဖို့အစဉ်နဲ့လဲဖြစ်နေကြပါပြီပြီးတော့ကျွန်တော်တို့ရဲ့တာဝန်နဲ့အလုပ်ကတော့သူတို့ဓာရီလှုပ်ဆောင်နိုင်ရေးကူညီပံ့ပိုးပေးကြဖို့ပါပဲ
အမေရိကန်စိုးရရဲ့သဘောထားအမြင်အာဘိုကိုတင်ပြလုပ်ပြီးပါပြီ
အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပါတယ် VOA ရဲ့အပေါ်မဟုတ်ဘူးဆိုတာကိုသိစေချင်ပါတယ်ရှင်အခုဆက်ပြီးတော့သတင်းကျဉ်းချုပ်ကိုတင်ပြပေးပါဦးမယ်အစ္စရေးနဲ့ဟာမတ်အကြားယာယီအဖြစ်ခဲ့ရက်စဲရေးကိုဒီကနေ့တောက်ကြနေ့ဒေသစံတော်ချိန်နက်နက်9နာရီမှာစတင်ဖို့ရှိနေပြီးတော့အရက်သားတစားကန်တွေဟာမတ်ဘက်ကအဲ့ဒီနောက်ပိုင်းမှာပြန်လွတ်ပေးမယ်လို့ကြားဝင်ဆစ်ဆက်ပေးနေတဲ့ကာတာနိုင်ငံကကြာတာရင်းတွေကကြေညာပါတယ်အစောပိုင်းတုန်းကတော့ဒီကြတာရင်းတွေမှာအပြစ်စီရဆဲဖို့အတွက်မျှော်လင့်ထားကြတာဖြစ်ပေမဲ့နှောင့်နှေးကြတာပါတီတော့တွင်းမှာပဲအစ္စရေးဘက်ကဂါဇာကပြစ်မှတ်300လောက်ကိုတိုက်ခိုက်ပတာတွေလုပ်ခဲ့တယ်လို့အစ္စရေးစစ်တပ်ကသတင်းထုတ်ပြန်ပါတယ်ရှင်မြန်မာနိုင်ငံဆိုင်ရာသတင်းမှာတော့ဒီရှမ်းမြောက်ကတိုင်းရင်းသားညီနောင်၃ဘွဲ့ကစစ်စင်ရေး20 29 28ရက်မြောက်နေ့ဖြစ်တဲ့နိုဝင်ဘာလ23ရက်နေ့မှာ ဒီကိုကန့် MDAA တက်ကဒီကိုကန့်ဒေတာမြောက်ပိုင်းနဲ့အလဲပိုင်းကစစ်ကောင်စီတက်ရဲ့အမခံတက်စခန်းတစ်ခုကိုသိမ်းယူနိုင်ခဲ့ပြီးရှီရှန်းခရိုင်ထဲမှာစစ်ကောင်စီတပ်သားတဦးကလက်နက်ချပတ်ပြောင်းလာခဲ့တယ်ဆိုပြီးတော့ကိုကန့် MDAA ရဲ့သတင်းကွန်ရက်ကထုတ်ပြန်ပါတယ်စခန်းသိမ်းတိုက်ပွဲမှာညီနောင်မဟာမိတ်တပ်တွေကအဝေးထိန်ဒရုန်းတွေတုံးခဲ့တယ်လို့ဒီတိုက်ခိုက်မှုတစ်လျှောက်လုံးမှာစစ်ကောင်စီဘက်ကလက်နက်ကြီးတွေပစ်ခတ်ခဲ့ပြီးလေကြောင်းတိုက်ခိုက်မှုနှစ်ကြိမ်လုပ်ခဲ့တယ်လို့လည်းပြောပါတယ်ရှင်ဒီကနေ့အတွက်အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်ဒီမနေ့အစီအစဉ်ထုတ်လို့ရမှုကကိုစုံမိုးကျော်ဖြစ်ပြီးတော့စပိုင်းဆိုင်ရာအင်ဂျင်နီယာကတော့ James Smith ဖြစ်ပါတယ်ဒီအမေရိကန်တိုင်ရဲ့နွေမာလာ24တောက်ကြနေမနက်ခင်းရေဒီယိုအစီအစဉ်တွေကိုနားဆင်ကြည့်ရှုခဲ့ကြရတာဖြစ်ပါတယ် VOA ကိုကြည့်ရှုအားပေးတဲ့အတွက်လည်းထူးကျေးဇူးတင်ပါတယ်အားလုံးပဲကျေးဇူးပါပေးခဲ့ကြပါသေးရှင်ကျွန်မခင်ဗျူထွေးပါ